Welcome to the Voice of America in Burmese.
Minglanya chama to da shimya shin. American Piraung su myo Washington DC ga ne VOA Myanmar bai season ye 2015 khu ne November 16 ye pout thu ne nyat phe 9:30 season nwe ko sat tin thau lein pe ni ba bi. Line to meter 24.25/30.51 to ga ne dai ye phan yu na sin nai ma le shin.ကျမအနားလာပါဒီကညပိုင်းစီစဉ်ရေးတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညဘက်သတင်းတွေကိုမတ်တင်ကြီးထိုင်နေကျွန်တော်ကြော်ကြော်သိင်ညမှာပါပြင်သစ်နိုင်ငံဟာ IS အစွန်ရောက်အဖွဲ့ရဲ့အကြမ်းဖက်ဝါဒနဲ့ဆစ်ဖြစ်နေပြီလို့ပြင်သစ်သမ္မတကပြောလိုက်ပါတယ်တောင်တရုတ်ပင်လယ်မှာတင်းမာမှုတွေရောရောလောက်ကြပါလို့သမ္မတဥပမာကထိုက်ထွန်းပါတယ်မနီလာမြို့တော်က APEC ထိပ်သီးအစည်းအဝေးကိုမနီလာနဲ့ဟောင်ကောင်တို့မှကန့်ကွက်ဆန္ဒပြကြပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတွေကထိပ်တန်းသတင်းတွေကိုလည်းကြားရပါတော့ခင်ဗျာ
ကောင်းပါပြီရှင်ပြည်သူနိုင်ငံမှာပြီးခဲ့တဲ့သတင်းမှအတွင်ဘုံပောက်ကွဲခဲ့တဲ့နောက်ပိုင်းအကြမ်းဖက်သမားတွေကိုပါရီမြို့စင်ကြေဘုံတစ်ခုကိုဝင်ရောက်စီးနင်းရှာဖွေတဲ့သတင်းမှာတော့
ပြည်ထောင်ခါတာဟိုနေ့ပါရီမှာလောက်တယ်လို့ပဲဆိုင်နေအကောင်လုံးပိတ်လိုက်တယ်။စောင်းနေအကောင်လုံးပိတ်လိုက်တယ်။ရှိသေးရအကောင်လုံး public ဟိုအဆောက်အဦဆိုင်ရတဲ့အကောင်လုံးကိုပိတ်ထားလိုက်တယ်။ဥမာစားလိုက်ပေါ့နော်။
ပြည်သူနိုင်ငံမှာနေထိုင်နေတဲ့မခင်စင်မင်းကပြောတော်ရပါရှင်။အပြည့်စုံကိုတော့မကြခင်ကြားရမှာပါ။ဒီနောက်မှာတော့အရှေ့တောင်အာရှစီးပွားရေးအတိုက်ဝန်ကြီးလာခန်းကျင်းပမဲ့မလေးရှားမှာလည်းလုံခြုံရေးတွေတိုးမြင့်ချထားတဲ့သတင်းနဲ့မန်ရှုမြို့အတွင်းဘုံပေါက်ကွဲမှုကြောင့်ဒေသခံတွေစိုးရိမ်နေကြတဲ့သတင်းတွေအပြင်ကိုကန့်ဒေသမှာစစ်အုပ်ချုပ်ရေးရုပ်သိမ်းပေးလိုက်တဲ့သတင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝဲမှာတော့ဦးကျော်စန္ဒရဲ့မြမအရေးသုံးသက်ချက်နဲ့တခြားအပတ်စဉ်ကဏ္ဍတွေကိုထုတ်လင့်သွားမှာပါ။ဒီလိုသတင်းဆောင်မတွေမတိုင်ခင်ဗုဒ္ဓဟူးနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုကိုကျော်သိန်းနဲ့အမတ်တင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင်
။ပြင်သစ်နိုင်ငံဟာ IS အစွန်ရောက်အဖွဲ့ရဲ့အကြမ်းဖက်ဝါဒနဲ့ဆစ်ဖြစ်နေပြီးစစ်သွေးကြွတွေကိုပြစ်မှတ်ထားနေနေရေးကြီးမားတဲ့ညွန်ပေါင်းအဖွဲ့တခုတိစောက်ချင်တယ်လို့ပြင်သစ်သမ္မတ François Hollande ကပြောလိုက်ပါတယ်။ပါရီမျိုးတော်ကစိန့်ဒနီစင်ကြေဘုံအရက်ကိုရက်တပ်ဖွဲ့က9နာရီကြာစီးနင်းဝင်ရောက်ရှာဖွေပြီးသိမ်းမကြခင်မှာပဲပြင်သစ်သမ္မတကအဲ့လိုပြောတာပါအဲ့ဒီဖြစ်စဉ်အတွင်းလူ2ယောက်သေဆုံး9ယောက်ကိုဖမ်းဆီးလိုက်ပြီးတော့တောက်ကြနေညတိုက်ခိုက်မှုကိုအဓိကကြိုးကန်စီစဉ်ခဲ့သူလို့တန်ညာရှိထားသူရတဲ့သူရဲ့ကံကြမ္မာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးမော်ရိုကိုဘွားဘယ်ဂျန်နိုင်ငံသားအဗ်ဒယ်ဟာမစ်အဘဝူဒ်ကိုရဲကရှာတာလို့တာဝန်ရှိသူတွေကပြောပေမဲ့အခင်းဖြစ်တဲ့နေရာမှာအဲ့ဒီလူတကယ်ပဲရှိနေတာလားဆိုတာကတော့ချက်ချင်းမပြောနိုင်သေးပါဘူးတိုက်ခိုက်မှုမှာပါဝင်သူတွေဘယ်သူပဲပါဆိုတာဒီပြုနိုင်မှုအာနာပိုင်တွေကလုပ်နေတယ်လို့ပြင်းထန်ဆွေးရရှိနေ François Molin ကပြောပါတယ်ဒီကနေ့ပြစ်စင်အတွင်းတည်ဆုံသွားသူတွေထဲမှာအသေးခံဘုံဖောက်ခွဲတဲ့အမျိုးသမီးတူလည်းပါတယ်လို့အဆွေးရရှိနေရုံကအစောပိုင်းထုတ်ပြန်ချက်တခုမှပြောထားပါတယ်စီနင်းရှာဖွေမှုအတွင်းရက်တပ်ဖွဲ့ဝင်9ဦးထက်မနည်းဒဏ်ရာရပြီးရဲခွေးတကောင်လည်းတည်ဆုံသွားပါတယ်လူ129ယောက်တည်ဆုံပြီး300ကျော်ဒဏ်ရာရတဲ့နိုဝင်ဘာလ23ရက်နေ့တိုက်ခိုက်မှုနဲ့ဆက်နွယ်တယ်လို့သံသယရှိတဲ့တခြားလူတွေကလည်းအာနာပိုင်တွေကရှာနေပါတယ်
ရုရှားတို့ကစီးရီးယားနိုင်ငံတွင်စစ်ရေးဆောင်ရွက်ချက်တွေကိုပြောင်းလဲပြီးစီးရီးယားသမ္မတဘာရှားအယ်အာဆတ်ကိုထောက်ပံ့ပေးမဲ့အစားအစ္စလာမ်ရဲ့အစိုးရ ISIS အဖွဲ့ကိုပိုပြီးအားစိုက်တိုက်ခိုက်လာရင်အမေရိကန်ဘက်ကကြိုးဆိုထောက်ခံမယ်လို့ဒီကနေ့မှပဲအမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်အစ္စလာမ်ရဲ့အစိုးရ IS အဖွဲ့ကိုအဓိကချင်းချောက်မှုတစ်ခုအဖြစ်အမေရိကန်သမ္မတအိုဘားမားကသတ်မှတ်ပြောဆိုလိုက်ပြီးပြီးခဲ့တဲ့လအတွင်းအီဂျစ်နိုင်ငံမှာရုရှားခီးသည်တင်ဂျက်လီယင်ပြက်ကျခဲ့တာကြောင့်ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ရွယ်ချက်ပြောင်းလဲသွားစေနိုင်တယ်လို့လည်းအမေရိကန်သမ္မတကမှတ်ချက်ပေးပြောဆိုခဲ့ပါတယ်ရုရှားခီးသည်တင်လေယာဉ်ကိုဘုံခွဲတိုက်ခိုက်ခဲ့တယ်လို့အစ္စလာမ်ရဲ့စစ်သွေးကြ ISIS တို့ကဝန်ခံပြောဆိုထားတာပါရုရှားသမ္မတပူတင်ကတော့ဆီးရီးယားနိုင်ငံတွင်းကရုရှားစစ်တပ်ရဲ့ထိုးစစ်တွေကိုအရှိန်မြှင့်မယ်လို့မနေ့အင်္ဂါနေ့ကပြောဆိုလိုက်ပြီးပြစ်မှုကျူးလွန်ခဲ့ကြတဲ့ရာဇဝတ်သားတွေဟာဒဏ်ခတ်ခံရမယ့်အရေးရှောင်လွှဲလို့မရဘူးဆိုပြီးတော့လည်းပြောဆိုခဲ့ပါတယ်ရုရှားတို့ရဲ့ဘုံချဲတိုက်ခိုက်ရေးသမားတွေကဆီးရီးယားနိုင်ငံမြောက်ပိုင်းကအစ္စလာမ်စစ်သွေးကြောင့် IS အဖွဲ့ထိန်းချုပ်ရာရက်ကာမြို့ကိုလည်းဘုံချဲတိုက်ခိုက်နေပါတယ်ရှင်
ဆီးရီးယားဒုက္ခသည်တွေပြောင်းရွှေ့အခြေချနေထိုင်ရေးအစီအစဉ်ကိုစန့်ကျင်ကန့်ကွက်နေကြတဲ့အမေရိကန်နိုင်ငံရေးသမားတွေကိုသမ္မတဘရက်အိုဘားမားကအဝေးပြန်ပြောဆိုလိုက်ပါတယ်သူတို့ရဲ့ပြောဆိုချက်တွေဟာအမေရိကန်စံတန်ဘိုးတွေနဲ့ဆန့်ကျင်နေပြီး IS စစ်သွေးကြောအဖွဲ့အတွက်လူသစ်စုဆောင်မှုအချက်တခုဖြစ်သွားစေနိုင်တယ်လို့ပြောပါတယ်။ဘာရီမျိုးကိုအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်ဆီးရီးယားဒုက္ခသည်တွေပြောင်းရွှေ့အခြေချနေထိုင်ရေးအစီအစဉ်ကိုရပ်ဆိုင်းပစ်ဖို့ဒါမှမဟုတ်ခရီးယန်ဘာသာဝင်ဆီးရီးယားဒုက္ခသည်တွေကိုပဲအမေရိကန်ပြည်ထောင်စုကလက်ခံဖို့ Republican နိုင်ငံရေးသမားတချို့ကတောင်းဆိုနေတာပါ။အဲဒီလိုလိုချင်ရဖြင့်ဆီးရီးယားကအကြမ်းဖက်သမားတွေအမေရိကန်ပြည်ထောင်စုကိုအလားတူအကြမ်းဖက်တိုက်ခိုက်မယ်အရေးကာကွယ်တားဆီးနိုင်မယ်လို့ဆိုကြပါတယ်။အကြမ်းဖက်တိုက်ခိုက်မှုတစ်ခုကိုတုံ့ပြန်တဲ့အခါကြာကြာနာနာမရှိဘဲအကြောက်တရားစိုးရိမ်ထိလန့်မှုတွေကြားထဲကြာဆင်းသွားတယ်လို့ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာကျင်းပနေတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးအစည်းအဝေးမှာသတင်းထုတ်တွေကိုသမ္မတဥပမာကဒီကနေ့ပြောပါတယ
်ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာဒီကနေ့ကျင်းပနေတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ညီလာခံမှာရုရှားဝန်ကြီးချုပ်ဒမီထရီမာဗီယက်တက်ကဈေးနှုန်းသက်သာတဲ့ရေနံနဲ့သဘာဝဓာတ်ငွေကမ်းလှမ်းပြောဆိုခဲ့ချိန်မှာပဲသမ္မတဥပမာကတော့ကမ္ဘာဖွံ့ဖြိုးမှုကိုမြင့်တင်နိုင်မယ်တန့်စင်တဲ့စွမ်းအင်နည်းပညာကိုအလေးပေးပြောဆိုခဲ့ပါတယ်ဒ ဒေတာရင်းစီးပွားရေးတိုးတက်ဖို့ရာအထောက်အကူဖြစ်စေမယ်။ကမ္ဘာလုံးဆိုင်ရာသဘောတူညီချက်တရက်ကိုပြင်သစ်နိုင်ငံပါရီမြို့တော်မှာကျင်းပဖို့ရှိတဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာကုလညီလာခံမှာထောက်ခံချဖို့အေးပတ်ထိပ်သီးညီလာခံမှာသမ္မတအိုဘားမားကစည်းရုံးပြောဆိုခဲ့ပါတယ်။ကမ္ဘာကြီးပူနေမှုကိုဖြစ်စေတဲ့ကာဗွန်အခြေခံလောင်စာတွေအပေါ်မှီခိုမှုလျှော့ချရေးဆွေးနွေးကြမယ်။ရာသီဥတုပြောင်းလဲမှုဆိုင်ရာကုလသမ္မတညီလာခံကိုပြင်သစ်နိုင်ငံပါရီမြို့တော်မှာကျင်းပဖို့ရှိနေပါတယ်။သဘောတူညီချက်တခုထွက်ပေါ်လာခဲ့ရင်တော့ဒီသဘောတူညီချက်ကအမှန်တကယ်မြင့်တင်ပေးဖို့လိုအပ်နေတဲ့ကမ္ဘာစီးပွားရေးမှာအလို့အကန့်အစ်တွေအခွင့်အလန်းကောင်းနေတဲ့ယင်းနှိမ့်မြုံနှံမှုတွေဖြစ်ပေါ်လာစေမယ်လို့လည်းအမေရိကန်သမ္မတအိုဘားမားကပြောဆိုခဲ့ပါတယ်ရှင
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239 လိုင်းဒိုမီတာ25 kHz 1196 လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝေကနေဘူဒူးညဘက်တရင်မြောက်ကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာနိုမလာရှင်းနေကျင်းပခဲ့တဲ့ရွေးကောက်ပွဲတွေမှာခိုင်ခိုင်မာမာအနိုင်ရတဲ့အတွက်ဒေါ်အောင်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုကုလသမဂ္ဂတွင်မှုချုပ်ဘန်ကီမွန်းကချီးကျူးစကားပြောပါတယ်။အထူးသဖြင့်တော့တည်ငြိမ်အေဂျင့်တဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တစ်ခုဖြစ်စေဖို့အတွက်ဒေါ်အောင်ဆန်းစုကြည်ကထောက်ခံသူတွေကိုပန်ကြားတဲ့ပြင်ရလတ်ကိုဂုဏ်သိက္ခာရှိရှိလက်ခံတာတွေဟာဒေါ်အောင်ဆန်းစုကြည်ရဲ့အမျှော်မြင်နဲ့နိုင်ငံရေးကောင်းဆောင်ပီတာမှုတွေကိုပြသတာဖြစ်တယ်လို့အင်ကာနေကတယ်လီဖုန်းဆက်ချီးကျူးချိန်တွင်မစ္စတာဘန်ကအလေးနဲ့ပြောခဲ့ပါတယ်။မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးလမ်းကြောင်းမှာဒေါ်အောင်ဆန်းစုကြည်ရဲ့မဆုံးမနစ်အားထုတ်မှုနဲ့ခိုင်မာတဲ့တန်ဋိဌာန်တို့ဟာအဆုံးမှာအကျိုးရလဒ်တွေဖြစ်လာပြီလို့သူကပြောပါတယ်။ရွေးကောက်ပွဲတွေဟာပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်မှာအရေးပါတဲ့အချိန်ကာလတစ်ခုဖြစ်ကြောင်းအားလုံးပါဝင်မှုရှိတဲ့တဟဆာတာမျှတဲ့လူမျိုးပေါင်းစုံဘာသာပေါင်းစုံဒီမိုကရေစီနိုင်ငံတစ်ခုအဖြစ်မြန်မာနိုင်ငံကိုအောင်အမြင်ထူထောင်နိုင်ဖို့ရာတကယ်အလားအလာအခွင့်အလမ်းကိုဖော်ထုတ်ပေးလိုက်တာဖြစ်တယ်လို့လည်းကုလသတင်းမှုချုပ်ကအလေးနဲ့ပြောပါတယ်။
ဖိလစ်ပိုင်နိုင်ငံအပါအဝင်နိုင်ငံပေါင်း6နိုင်ငံတို့ကြားပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တုပ်ပင်လယ်ပြင်အရေးတင်းမာမှုတွေဖြေလျှော့နိုင်ဖို့အလေးထားဆောင်ရွက်ကြဖို့အမေရိကန်သမ္မတဥပမာကပြောဆိုလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာမှာကျင်းပနေတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအေးဖက်ထိပ်သီးဆွေးနွေးပွဲအတွင်းဖိလစ်ပိုင်သမ္မတဗန်နီနိုအာကီနိုနဲ့တီးသန့်တွေ့ဆုံချိန်မှာအမေရိကန်သမ္မတကဒေတာရင်းနဲ့အမေရိကန်မှာပါပို့ပြီးတော့သတိထားလာကြရတဲ့တရုတ်ရဲ့လှုပ်ရှားမှုတွေကိုအဓိကအာရုံစိုက်ပြီးတော့ပြောဆိုခဲ့ပါတယ်။တရုတ်ဘက်ကလူလုံကျွန်းတူတွေပေါ်ဆောင်ပြီးဒီပေါ်မှာတီးဆောင်ရေးလုပ်ငန်းတွေလုပ်နေတာကဒေတာရင်းတည်ငြိမ်ရေးအပေါ်မှာရိုက်ခတ်မှုတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့အမေရိကန်သမ္မတအိုဘားမားကပြောပါတယ်။တောင်တုပ်ပင်လယ်ပြင်အတွင်ပိုင်ဆိုင်မှုအငင်းပွားနေတဲ့ဒေတာတဝိုက်စစ်တပ်တွေမချဖို့လူလုံကျွန်းတူတွေနဲ့တီးဆောင်ရေးလုပ်ငန်းတွေရှေ့ဆက်မလုပ်ဖို့အပါအဝင်တင်းမာမှုရောကြစေရေးအလေးထားလှုပ်ဆောင်ဖို့လိုအပ်ချက်ကိုကောင်းဆောင်တို့ဦးတို့သဘောတူခဲ့ကြတယ်လို့လဲသမ္မတအိုဘားမားကပြောဆိုခဲ့ပါတယ်
။အဲ့ဒီအေးပက်ထိပ်သီးစုဝေးမှာကမ္ဘာကောင်းဆောင်တွေစုဝေးတက်ရောက်နေကြချိန်အစည်းအဝေးကိုကန့်ကွက်သူတွေကလည်းမနီလာမြို့တော်မှာဒီကနေ့ဆန္ဒပြကြပါတယ်။အေးပက်အစည်းအဝေးဟာချမ်းသာကြွားတဲ့နိုင်ငံတွေကသူတို့ရဲ့ဂျူးစီပွားကိုကောက်ွယ်ဖို့အဓိကဆောင်ရွက်တဲ့အစည်းအဝေးဖြစ်ပြီးပြည်သူလူထုရဲ့အခွင့်အရေးကိုတော့ကောက်ွယ်မပေးဘူးလို့ဆိုပြီးတော့အဲ့ဒီအစည်းအဝေးကိုဖျက်သိမ်းဖို့ဆန္ဒပြသူတွေကကန့်ကွက်နေကြတာပါ။ဆန္ဒပြသူတွေဒီမှာတော့လူညိုရင်းနဲ့ရဲတပ်ဖွဲ့ဝင်အများပြားကစောင့်ကြံနေပါတယ်။အေးဘက်စီဝေးတယောက်လာတဲ့ကမ္ဘာကောင်းဆောင်တွေရဲ့လူညုံရေးကိုကောက်ွယ်ပေးဖို့ဖိလစ်ပိုင်စစ်သားနဲ့ရဲတပ်ဖွဲ့ဝင်3000ကျော်ဖြန့်ကျက်ချထားတာပါအလားတူပဲဟောင်ကောင်မှာရှိတဲ့ဖိလစ်ပိုင်ကောင်စစ်ဝင်ရုံးပြင်ပမှာလည်းလူအခွင့်အရေးတက်ကြွလှုပ်ရှားသူတွေနဲ့လူသမားရေးလှုပ်ရှားသူတွေဦးဆောင်ပြီးတော့လူအယောက်20လောက်စုဝေးပြီးအေးဘက်စီဝေးကိုစန့်ကျင်ကောက်ွယ်ပါတယ်အေးဘက်စီဝေးကိုပထမဆုံးအချိန်အင်ရှင်ဖြစ်လက်ခံကျင်းပတဲ့1996ခုနှစ်ကစလို့ဖွံ့ဖြိုးတိုးတက်လာတဲ့အချိန်ကြီးဘာမှမရှိတဲ့အပြင်ဖိလစ်ပိုင်ရဲ့စီးပွားရေးဟာပိုပြီးတော့တောင်ဆိုးရွားသွားခဲ့တယ်လို့ကန့်ကွက်သူတွေကပြောပါတယ်
ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ဟာနောက်သတင်းပတ်မှာမြောက်ကိုရီးယားကိုသွားမှာမဟုတ်ဘူးလို့ကုလသမဂ္ဂကပြောလိုက်ပါတယ်။မစ္စတာဘန်မြောက်ကိုရီးယားကိုသွားမယ်လို့သတင်းမီဒီယာတွေမှာပြောဆိုနေကြတာတွေရှိနေပေမဲ့ကုလသမဂ္ဂဘက်ကငြင်းဆိုလိုက်တာဖြစ်ပါတယ်။ကုလသမဂ္ဂအကြီးအကဲဟာရှေ့သတင်းပတ်အတွင်းရက်အများစုမှာနယူးယောက်မှာရှိနေမှာဖြစ်ပြီးအဲ့ဒီနောက်ဒဏ္ဍာရီရထိပ်သီးအစည်းအဝေးတက်ဖို့မော်လ်တန်နိုင်ငံကိုသွားမယ်လို့ကုလသမဂ္ဂပြောခွင့်ရတဦးရဲ့ဒီကနေ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ဒီကနေ့တဆင့်ရာသီဥတုပြောင်းလဲမှုဆိုင်ရာနိုင်ငံတကာညီလာခံကိုတက်ဖို့ပြင်သစ်နိုင်ငံပါရီမြို့တော်ကိုသွားမှာပါ။နောက်သတင်းပတ်မှာမြောက်ကိုရီးယားကိုမသွားဘူးဆိုပေမဲ့လေကိုရီးယားကျွန်းဆွယ်မှာငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့ဆွေးနွေးမှုတွေဖြစ်ပေါ်လာရေးကြိုးပမ်းတဲ့အနေနဲ့မြောက်ကိုရီးယားကိုသွားတာအပါအဝင်အပြုသဘောဆောင်တဲ့ဘလို့အခမ်းကဏ္ဍမျိုးကနေမဆိုပါဝင်လှုပ်ဆောင်ခြင်းနဲ့ ယ်ဆိုတာအတွင်းမှုချုပ်ကထပ်ခါတလဲလဲပြောပူပါတယ်လို့ကုလသမဂ္ဂကပြောပါတယ်မစ္စတာဘန်ဟာမြောက်ကိုရီးယားကောင်းဆောင်ခင်ဂျွန်အန်နဲ့ဖြစ်နိုင်ခြေတွေ့ဆုံမှုတစ်ခုအတွေ့မြောက်ကိုရီးယားကိုသွားမယ်လို့အမည်မဖော်တဲ့ကုလသမဂ္ဂသတင်းရင်းမြစ်တစ်ခုကိုကိုးကားပြီးတရုတ်နဲ့တောင်ကိုရီးယားသတင်းဌာနတွေကတင်းနှင်းလာနေမှာပြောကြားနေကြပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံကိုပါကစ္စတန်ကနေခွဲထွက်ရေး1980ခုနှစ်လွတ်လပ်ရေးတိုက်ပွဲအတွင်းကျူးလွန်ခဲ့တဲ့ဆေးရဆွေးမှုတွေအတွက်ပြစ်ဒဏ်ချမှတ်ခံထားရတဲ့အတိုက်ခံခေါင်းဆောင်နှစ်ဦးရဲ့တည်တံကိုဘင်္ဂလားဒေ့ရှ်တရားရုံးချုပ်ကအတည်ပြုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်အမျိုးသားပါတီ BNP ကဆလာဟူဒင်ခွာဒါ6သူတွေနဲ့ဂျာမာအီအစ္စလာမီပါတီကအလီအာဆန်မူဟာမက်မူဂျာဟစ်တို့ရဲ့အယူခံကိုဒီကနေ့ပယ်ချလိုက်တာကြောင့်နောက်သတင်းပတ်အတွင်းလောက်မှာကိုပဲသူတို့ကိုကြိုးပစ်စီရင်ဖို့လမ်းပွင့်သွားပြီလို့ဘင်္ဂလားဒေ့ရှ်ရှေ့နေချုပ်မာဘူဘေးအာလမ်ကပြောပါတယ်။ချောက်ဒူရီနဲ့မူဂျာဟစ်တို့အပေါ်မရေမှုနဲ့လူအများပြားတပ်ဖြတ်မှုတွေအပါအဝင်ဆွဲချက်တွေနဲ့အဖြစ်ရှိကြောင်းစစ်ရာဇဝတ်မှုများဆိုင်ရာအထူးတရားရုံးက2013ခုနှစ်မှာဆုံးဖြတ်ထားတာပါ။ဘင်္ဂလားဒေ့ရှ်အထူးတရားရုံးတွေကနေ2010ပြည့်နှစ်ကလေးကဆိုရင်အတိုက်ခံခေါင်းဆောင်တဒါဇင်ကျော်ကိုစစ်ရာဇဝတ်မှုတွေနဲ့ပြစ်ဒဏ်ချမှတ်ထားပြီးပါပြီ။ဒီတရားစစ်ဆေးမှုတွေဟာအတိုက်ခံဖော်ဝင်သူကိုပြစ်မှတ်ထားတဲ့နိုင်ငံရေးပယောဂပါတဲ့လိုရက်တွေအဖြစ် BNP နဲ့ဂျမာအီအစ္စလာမီအတိုက်ခံပါတီနှစ်ခုစလုံးကပြစ်တင်ရှုတ်ချထားပါတယ်။ပါကစ္စတန်ကနေခွဲထွက်ဖို့လွတ်လပ်ရေးတိုက်ပွဲအတွင်းနိုင်ငံတွင်းကလူတွေနဲ့ပါကစ္စတန်စစ်သားတွေဟာလူ3သန်းကိုတက်အမျိုးသမီး2သိန်းကိုမရင်ကျင်ပြီးလူ10သန်းလောက်အိုးအိမ်စွန့်ခွာပြီးအိန္ဒိချင်းအိန္ဒိယနိုင်ငံမှာဒုက္ခသည်တွေအဖြစ်ရောက်သွားအောင်လုပ်ခဲ့ကြတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကပြောပါတယ်ခင်ဗျာ
ဟုတ်ဟိုနေညပိုင်းနောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့မတငိထိုက်တို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆက်မျက်နှာ permis.voanews.com မှာလွင့်နေတဲ့အချိန်နဲ့တပြိုင်တည်းတရိုက်နာဆင်နိုင်ပါတယ်ခုတော့သတင်းဆောင်းပါးတွေကိုဆက်လိုက်တင်ဆက်ပေးသွားပါမယ်ရှင်ပြင်သစ်နိုင်ငံဟာ IS အစွန်ရောက်အဖွဲ့ရဲ့အကြမ်းဖက်ဝါဒနဲ့စစ်ဖြစ်နေပြီးစစ်သွေးကြွတွေကိုပြစ်မှတ်ထားနိုင်နေဖို့အတွက်ကြီးမားတဲ့ညွန့်ပေါင်းအဖွဲ့တစ်ခုတည်ဆောက်ချင်တယ်လို့ပြင်သစ်သမ္မတ François Hollande ကပြောလိုက်ပါတယ်ပါရီမြို့တော်က Saint Denis စင်ချေဖုံးအရက်ကိုရက်တပ်ဖွဲ့က9နာရီကြာစီးနှင်းဝင်ရောက်ရှာဖွေပြီးသိမ်းမကြခင်မှာပဲပြင်သစ်သမ္မတကအခုလိုပြောလိုက်တာပါပြင်သစ်နိုင်ငံကအကြံဖက်သမားနေနေရေးနောက်ဆုံးအခြေအနေအပါအဝင်ပါရီမြို့တစ်ဝိုက်နောက်ဆုံးအခြေအနေတွေကိုကိုရနိုင်ကစူးစီးတင်ပြထားပါတယ်ရှင
်ပြင်သစ်နိုင်ငံပါရီမြို့တော်ကိုပြီးခဲ့တဲ့တောက်ကြာနေ့ကအကြံဖက်တိုက်ခိုက်မှုမှာဂျိုးကင်စီစဉ်သူအဖြစ်တန်တရာရှိထားသူအဲစစ်သွေးကြွကိုပြစ်မှတ်ထားပြီးပါရီမျိုးတော်စင်ကြေဘုံရက်ွက်တစ်ခုကိုရက်တဖက်ကဒီကနေ့စီးနှင်းဝင်ရောက်တာမှာအမျိုးသမီးတူကအသေးခံဘုံဖောက်ခွဲခဲ့တယ်လို့ပြင်သစ်ဆိုရရှင်နေယုံကပြောပါတယ်အခုလိုဝင်ရောက်စီးနှင်းမှုအတွင်းလူ၂ယောက်သေဆုံးပြီး9ယောက်ကိုဖမ်းဆီးလိုက်တယ်လို့လည်းပြင်သစ်အာဏာပိုင်တွေဘက်ကပြောပါတယ်စီးနှင်းရှာဖွေမှုအတွင်းရက်တဖက်ဝင်3ဦးထက်မနည်းဒဏ်ရာရပြီးတော့ရဲခွေးတကောင်လည်းသေဆုံးသွားခဲ့ပါတယ်ပြင်သစ်ရက်တဖက်ကစန်ဒနီမျိုးကို9နာရီကြာဝင်ရောက်စီးနှင်းပြီးတဲ့နောက်သမ္မတ François Hollande ကတော့အခုလိုပြောပါတယ
် Ces actionsnous confirme une fois encore que nous sommes dans la guerre
ကျွန်တော်တို့စစ်ပွဲဆင်နွှဲနေရတယ်ဆိုတာကိုဒီဖက်ကထပ်ပြီးတော့အတည်ပြုနေပါတယ်ကျွန်တော်တို့ကဂျမ်ဘက်သမားတွေနဲ့တိုက်နေရတာဖြစ်ပြီးသူတို့ကလည်းကျွန်တော်တို့ကိုစစ်ကြညာထားပါတယ်ဒါ GIA Dash အဖွဲ့ရဲ့လက်ချက်ပါသူတို့မှာတက်ရှိတယ်ငွေချေးရင်းမြစ်တွေရှိတယ်ပြီးတော့ရင်းနှံလည်းရှိတယ်လို့နယ်မြေတွေလည်းရှိပါတယ်ကျွန်တော်နိုင်ငံပါဝင်ဥရောပဒေါ်ဝမ်းမှာအစ္စလမ်စွန့်ရောက်တဲ့သူတို့လူတွေအတော်များများရှိပါတယ်အဲ့ဒီမှာသူတို့ကလူတွေကိုဆုလိုက်ပြုံလိုက်တက်ဖြတ်ခဲ့တယ်လို့ဒီမှာလည်းတတ်နိုင်ပါလေ။နိုဝင်ဘာလ13ရက်နေ့ညကလူ129ယောက်တည်းမင်းသေဆုံးခဲ့ပါလေ
။ဒါပေမဲ့တောက်ကြနေညကတိုက်ခိုက်မှုကိုအဓိကကြိုးကင်စီစဉ်ခဲ့သူလို့တန်တရားရှိထားသူမော်ကိုဘွားဘယ်ဂျီယံနိုင်ငံသားရဲ့ကံကြမ္မာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပဲအဲ့ဒီအခင်းဖြစ်တဲ့နေရာမှာရှိနေလားဆိုတာကတော့မပြောနိုင်သေးပဲဖြစ်နေပါတယ်။ပါရီမျိုးစင်ဂျေဘုံစန္ဒနီမျိုးနဲ့ကက်ရက်ကအပီနေမျိုးမှာနေထိုင်တဲ့မက်ခင်စင်မင်းကတော့ပါရီမျိုးတဝိုက်ကအခြေအနေနဲ့ပတ်သက်ပြီးတော့ VOE ကိုအခုလိုပြောပါတယ
်ဝင်ရှိတဲ့မျိုးကတော့သူ့ဆောင်တင်ညာလိုက်တယ်တင်ညာပြီးတဲ့အခါကျတော့ဟိုနေ့ကပါရီမှာလုတ်တယ်လို့ပဲဆိုင်းနေအကောင်လုံးပိတ်လိုက်တယ်စောင်းနေအကောင်လုံးပိတ်လိုက်တယ်ရှိတဲ့အကောင်လုံး public ဟိုအဆောက်အဦဆိုင်ရတယ်အကောင်လုံးပိတ်ထားလိုက်တယ်ဥမာစာတိုင်းပေါ့နော်စာတိုင်းလိုဟာမျိုးဘန်လိုဟာမျိုးအကောင်လုံးပိတ်ပစ်လိုက်တယ်အဲဆန်တန်နီလိုမျိုးဟာဒါသမားတို့ဒီဘက်မြို့ကဲ့ရဲ့မြို့မှာကြားတဲ့အခါကျတော့ဥမာဘတ်စတာတွေပေးမဆွဲဘူးလူတွေအိမ်ထဲမှာပဲနေဖို့ပါဟို transportation နဲ့အကောင်လုံးဖြတ်ပစ်လိုက်တယ်ပေါ့ယထားလေဆိုရင်မြို့ပြန်သွားတဲ့ယထားလေဆိုရင်အဲ့ဒီမြို့ကိုရက်မဲ့ဘူတာတွေမှာမရက်ခိုင်းဘူးဟိုတောက်ဆောင် run လောက်ခိုင်းတယ်အတိတ်ကလူတွေရဲ့ security ပေါ့နော် အဲ့သူတို့ဝင်တဲ့အချိန်မှာမသိလို့အလုပ်ကိုထွက်သွားတဲ့လူတွေရှိတယ်ဆိုရင်လမ်းမှာသူတို့စစ်တပ်ကနေပြီးတော့ပြန်ပြီးတော့လိုက်ပို့ပေးတယ်။ဥမာကိုမျိုးကိုရွာကိုပြန်လို့ရအောင်လို့ဒါမှမဟုတ်ပါရီမျိုးတွေသွားချင်လားပါရီမျိုးတွေကိုတပြင်းလမ်းကနေပြီးတော့ဝိုက်ပြီးသွားလို့ရအောင်လို့ဆိုအဲ့လိုမျိုး dispositive ဆိုစုံစုံလင်လင်တော့ပေးထားတယ်။ဆိုရင်ကျမတို့ကျောင်းနေမှာဆိုရင်သမားတို့ဒီအခြေခံပညာနဲ့မူလတန်းပညာတောင်းရှင်းမှာဟိုဘက်ထိတ်နဲ့ဒီဘက်ထိတ်မှာရဲလာဆောင်လျှောက်ပေးထားတယ်။တောင်းအုပ်ကနေပြီးတော့သဘောမတူဘဲနဲ့ဗဲမိဘမှာအတန်းနဲ့ဝင်ပြီးတော့ကလေးကိုပို့လို့မရသလိုချိုးလို့လည်းမရအောင
်။ဒီစန်ဒနီအပါဝင်ပေါ့နော်ဒီပါရီမျိုးတစ်မျိုးလုံးပေါ့အဲ့မှာလူတွေရဲ့အနေထားကရောဘယ်လိုတွေ့ရလဲ
။တော်ပါသွားတယ်လူတွေရင်ထဲမှာအကြောက်တရားဆိုတာတော့ကြီးဆိုးသွားတယ်။ဘာကြောင့်လဲဆိုတဲ့အခါကျတော့ကျမတင်ရခြင်းနဲ့ကျမစထားပြောကြည့်တာပေါ့နော်။စတောင်းရနေမှာလူတွေကအဲ့ပေါလုံးမွဲကိုဒါလိုက်ကြည့်နေတဲ့အချိန်မှာဘုံပေါက်တဲ့တောင်စားလိုက်တယ်။ဒါပေမဲ့လူတိုင်းဟာဟိုလုံဆောင်မှုကိုအပြည့်ရနေနိုင်နေမို့လို့လားမသိဘူး။သူတို့အနေနဲ့ကဒါပြောင်းဟိုးဖောက်တာတော့ပဲထင်တော့တဲ့အချိန်ကိုဖြစ်ပြီးတဲ့အချိန်မှာအဲ့လိုဘုံပေါက်တာကိုသိသွားတဲ့အချိန်မှာသူကအော်ငါတို့ကဘယ်လိုထောက်မလဲ။ဒါတို့ကောင်ငါတို့တိတ်လုံဆောင်မှပြီဆိုပြီးတော့ထင်ထားတဲ့အချိန်နေဟာမလုံဆောင်လုံးဘာလားဆိုတဲ့အကြောက်တရားပေါ့နော်။ short ဆိုတော့ဝင်သွားတယ်ဆိုတော့ကျမကအခုမင်းရောကျမပါတီထဲတော့မသွားရဲဘူး။ဘာကြောင့်လဲဆိုတော့ကိုမျိုးကိုရာမှာတော့ကိုမြင်နေတယ်လေ။ကျမကအခုပါတီထဲသွားဆိုတော့ကျမသွားပြစ်မှာမဟုတ်ဘူး။အဲနေ့စဉ်တတူကမဖြစ်မနေလောက်ရမယ့်တိစတွေတော့လုံနေမယ်။ဥမာတောင်းသွားစရာရှိတာအလုတ်သွားစရာရှိတဲ့ဟာဒါပေမဲ့ဒီတိုင်းဒီတိုင်းသွားဖို့လာဖို့ဆိုတာတော့ဟိုကျမတို့ break out လိုက်တယ်လို့ပေါ့နော်။အဟအတာဖြစ်သွားတယ်။အဲ့ဒီအကြောက်စိတ်ကတော့လူတိုင်းမှာတော့ဝင်သွားတယ်။မျိုးကလည်းဘလို့ဖြစ်သွားလဲဆိုတိစောက်ဖို့ကောင်းတယ်။စနေနေ့မနက်ကဆိုရင်ပေါ့နော်။အမျိုးသားကသွားလာအဲအမျိုးသားအလုံးလုံးတဲ့နေရာဆိုတော့တော်တော်ကြီးကိုစီးတဲ့ဓာတ်ဆန့်လာစားပေါ့နော်တကယ်ပါရီမျိုးလေကောင်ရက်ွက်မှာလူတွေဟာတုံ့ပြန်တစပြင်လို့ပဲဘာဆိုဘာမှမရှိတော့တဲ့ဒီဖြောက်သွားတော့တယ
်ဒါပြင်ပါရီမျိုးတော်အတွင်းကဘတ်စကားလိုင်းတွေကိုပြေးဆွဲခြင်းမရှိတော့တဲ့အတွက်လူအများဟာနေတူဝသွားရေးလာရေးအခြေအနေတွေလည်းခက်ခဲကုန်တယ်လို့မတ်ခင်စင်မင်းကပြောသွားပါတယ်ခင်ဗျာ
ကိုရနိုင်ပါရှင် VOA မြန်မာပိုင်းကနေပို့တူဟူးနေညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့အာဆီယံထိပ်သီးညီလာခံသတင်းတင်ပြပါမယ်အရှိတောင်အာရှစီးပွားရေးအတိုက်အဝန်းအတွက်နောက်ဆုံးအဆင့်ထိပ်သီးညီလာခံကိုမလေးရှားနိုင်ငံကွာလာလမ်ပူးမြို့တော်မှာကျင်းပဖို့ပြင်ဆင်နေရမှာမကြာသေးခင်ကပြည်နှစ်နိုင်ငံပါရီမြို့တော်တက်ခတ်ခံရမှုကြောင့်လုံခြုံရေးကိုစတိုးလှုပ်ဆောင်နေတယ်လို့အာဏာပိုင်တို့ကပြောဆိုပါတယ်ဒီဆွေးနွေးပွဲမှာတော့အကြံဖက်မှုပိုင်နဲ့ဆိုင်ရာအငင်းပွားမှုတွေကိုဆွေးနွေးကြမှာဖြစ်တယ်လို့ဒေတာရင်းကုံသွေးရဲ့ကိစ္စဟာလည်းဆွေးနွေးဖို့အရေးပါတဲ့အကြောင်းအရာဖြစ်နေတယ်ဆိုတဲ့အကြောင်း VOA သတင်းထောက် State Harmon ကွာလာလမ်ပူးမြို့ကနေသတင်းပေးပို့ထားပါတယ်မတ်တင်ကြီးထိုက်ကပြောပြပေးပါအောင်ရှင
်ကောင်းပါပြီရှင်ဒီသတင်းပတ်ထဲချင်းပမဲ့ထိပ်သီးခေါင်းဆောင်တွေရဲ့ညီလာခံကလာမဲ့ဒီဇင်ဘာလ31ရက်နေ့အရှိတောင်အာရှစီးပွားရေးအသရဲ့အဝန် AEC စတင်နိုင်ရေးအတွက်ရေးပါတဲ့ညီလာခံတစ်ခုဖြစ်ပါတယ်။ဩစာကြီးတဲ့ဒေတာရင်းနဲ့ဒေတာရင်းကမဟုတ်တဲ့ခေါင်းဆောင်အများအပြားတက်ရောက်ကြမှာဖြစ်ပေမဲ့အာဆီယံစီးပွားရေးအဝန်အဝိုင်းအတွက်မျှော်လင့်ချက်ကတော့တိတ်မရှိလာပါဘူး။အမေရိကန်အာဆီယံစီးပွားရေးဆိုင်ရာကောက်စီရဲ့ညွှန်ကြားရေးမှူးအန်တိုနီနယ်လ်စင်ကတော့အခုလိုပြောပါတယ်။
The November summit includes the East Asia summit which primarily focuses
နိုဝင်ဘာမှာကျင်းပမယ့်ရှေ့ဟာရှာညီလာခံမှာတော့နိုင်ငံရေးနဲ့လူမျိုးရေးဆိုင်ရာကိစ္စရပ်တွေကိုအဓိကထားဆွေးနွေးမှာပါ။အာဆီယံစီးပွားရေးတိုင်ဝမ်ကိစ္စကတော့ဩဂုတ်လမှာကျင်းပမယ့်အာဆီယံစီးပွားရေးဝန်ကြီးတွေရဲ့တွေ့ဆုံဆွေးနွေးမှုတွေအတွင်းအဓိကထားဆွေးနွေးကြပါလိမ့်မယ်
။ကမ္ဘာသတ္တမမြောက်စီးပွားရေးအင်အားအကြီးဆုံးဖြစ်လာမယ့်အာဆီယံစီးပွားရေးအဝန်အဝိုင်း AEC ကိုရှင်းပြနိုင်စွမ်းမြင်ပါတဲ့တခုတည်းသောဈေးကွက်နဲ့ကုန်ထုတ်လုပ်မှုအရင်းအမြစ်တစ်ခုဖြစ်ပေါ်လာစေဖို့ရည်ရွယ်ထားတာပါ။ကုန်ပစ္စည်းတွေဝန်ဆောင်မှုရင်းနှီးမြှုပ်နှံမှုကျွမ်းကျင်လုပ်သားနဲ့အရှိတောင်အာရှနိုင်ငံတော်ကအရင်းနှီးတွေကိုလွတ်လပ်စွာစီးစင်းနိုင်စေပြီးဒေသတစ်ခုလုံးကိုပိုပြီးရှင်ပြိုင်နွမ်းစွမ်းနဲ့ကျွေးဝတိုးတက်လာစေရေးအတွက်ဦးဆောင်သူတို့ကမျှော်လင့်ထားကြတာပါ။နောက်နှစ်အတွင်းမှာအာဆီယံစည်းဝါးရေးအတိုင်းအဝိုင်းစတင်ချိန်မှာတော့ဆောင်ရွက်စရာတွေကလည်းအများအပြားရှိနေသေးတာကြောင့်အပြောင်းအလဲကတော့တိတ်ပြီးတော့ရှိအောင်မှာမဟုတ်ဘူးလို့လည်းကျွမ်းကျင်သူတို့ကပြောပါတယ်။အမေရိကန်နဲ့အာဆီယံစီးပွားရေးဆိုင်ရာကောက်စီရဲ့ညွှန်ကြားရေးမှူးအန်တိုနီနယ်လ်စင်ကအခုလိုထပ်လောင်းပြောပါတယ်
။ The ASEAN single window which is a customs project is still
အာဆီယံတခုတည်းသောစီးပွားရေးတိုင်ဝမ်ကမပြည့်ပြတ်သေးတဲ့လုပ်ငန်းဆောင်တာတွေအများအပြားရှိနေပါသေးတယ်။အာဆီယံ7နိုင်ငံထဲမှာ9နိုင်ငံနဲ့နောက်နှစ်စတင်ချိန်မှာတော့အကန့်အသတ်နဲ့ပဲလှုပ်ဆောင်နိုင်ကြအောင်မှာဖြစ်ပါတယ်။ကျန်းကျင်လုပ်သားတွေအတွက်အတိအမှတ်ပြုပေးဖို့အရင်ကတော့သဘောတူညီချက်တွေရှိထားပါတယ်။ဒါပေမဲ့လည်းလက်တွေ့ကျင့်သုံးမှုလုပ်စရာတွေကအများကြီးရှိနေပါတယ်။
အာဆီယံစီးပွားရေးအဝန်အဝိုင်းကနေရရှိလာမယ့်အကျိုးအမြတ်တွေကဒေတာရင်းကပြည်သူအများစုကတော့ခံစားခွင့်ရမှာမဟုတ်ဘူးဆိုတဲ့ဝေဖန်သုံးသပ်သူတချို့ကလည်းရှိနေပါတယ်။အာဆီယံလူမှုအတိုင်းအဝန်အစည်းအဝေးနဲ့အာဆီယံလူမှုဖိုရမ်တွေကနေ ဒီနေ့အစောပိုင်းကထွက်ပေါ်လာတဲ့ပူရဲကြေညာချက်တစ်ခုမှလည်းဒေတာရင်းစီးပွားရေးပူပေါင်းဆောင်ရွက်မှုကစီးပွားရေးဖွံ့ဖြိုးမှုမညီမျှမှုတွေရေရှည်တည်တံ့မှုမရှိမှတွေကိုထောက်ပြပြီးစည်ရဲမွေးတည်မှုပိုပြီးတော့စိုးဝါးလာမှနဲ့ချမ်းသာကြွယ်ဝမှုမမျှတမှုတွေပေါ်ထွက်လာနိုင်တဲ့အပေါ်စိုးရိမ်တဲ့အကြောင်းကိုလည်းဖော်ပြထားတာပါဂျယ်ရယ်ဂျိုးဇက်ကတော့ဒီနေ့ကျင်းပတဲ့အာဆီယံလူမှုအတိုင်းအဝိုင်းဖိုရမ်ရဲ့ပူရဲဥက္ကဋ္ဌဖြစ်ပါတယ်သူကဒီကိစ္စအပေါ်မှာအခုလိုပြောပါတယ်
border migrant workers don't have the same level of protection or interest.
ဒီပြည်ကျော်ရွှေပြောင်းအလုပ်သမားတွေကိုအကာအကွယ်ပေးဖို့နဲ့အကျိုးစီးပွားတွေမှာဒဏ်တူအဆင့်အတန်းပေးမထပါဘူး။နောက်ထွက်လာမဲ့သဘောတူညီချက်တွေမှာဒါတွေပါမလာရင်တော့ဒီအခွင့်အလမ်းကဘာအကျိုးမှရှိစေမှာမဟုတ်ပါဘူး။
28ကြိမ်မြောက်အာဆီယံညီလာခံမှာတော့အာဆီယံအဖွဲ့ကြီးရဲ့အရေးပါတဲ့ဆွေးနွေးဖွဲ့တွေဖြစ်တဲ့တရုတ်၊အိန္ဒိယ၊ဂျပန်နဲ့အမေရိကန်ပြည်ထောင်စုတို့လည်းပါဝင်ဆွေးနွေးကြမှာဖြစ်ပါတယ်ရှင်။
မတင်ကြီးထိုက်စူးစီတင်ပြတော့တာပါရှင်။ခုတော့ကိုကန့်ဒေတာတရင်ဖက်အလဲမပေးခင်ရှမ်းပြည်နယ်ထဲဘုံကွဲတဲ့တရင်အရင်ဆုံးတင်ပြချင်ပါရယ်။ရွေးကောက်ပွဲအလွန်ကာလမှာရှမ်းပြည်နယ်ရင်တိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေပြီးဘုံပေါက်ကွဲမှုတွေဖြစ်ပွားနေခဲ့လို့ဒေတာခန့်တွေအနေနဲ့လုံခြုံရေးအခြေအနေအရစိုးရင်ကြောက်လန့်မှုတွေဖြစ်ပွားနေတာပါ။မနေ့ညကရှမ်းပြည်နယ်မိုင်းရှူမြို့အတွင်းမှာဘုံပေါက်ကွဲမှုဖြစ်ပွားခဲ့ပြီးလူအသေးပြောက်ထိခိုက်ဒဏ်ရာမရှိခဲ့ပေမဲ့လည်းမိုင်းရှူမြို့ခန့်တွေအနေနဲ့စိုးရင်ထိလန့်နေတဲ့အခြေအနေမှာရှိနေပါရယ်။ကြအပြင်ရှမ်းပြည်နယ်ရင်ဖြစ်ပွားတဲ့ရက်ရှိတိုက်ပွဲတွေကြောင့်ဒေသခံတွေအနေနဲ့ရွေးကောက်ပွဲအလွန်နောက်ပိုင်းတက်လာမဲ့အစိုးရတေလက်ထက်မှာငြိမ်းချမ်းရေးကိုမျှော်လင့်နေကြတဲ့အခြေအနေတွေကိုတော့ VOA ထိုင်းခြေစိုက်နိုင်ငံအင်ကအခုလိုသတင်းပေးပို့ထားပါရယ်
။ဟုတ်ကဲ့ပါ။မြမတမတော်နဲ့မြောက်ပိုင်းရှမ်းပြည်တမတော်တို့ကြားတိုက်ပွဲဖြစ်ပွားနေစားဖြစ်ပြီးဒေသအတွင်းအခြေအနေမအေးချမ်းသေးတဲ့ရှမ်းပြည်နယ်တောင်ပိုင်းမိုင်းရှူမြို့မှာမနေ့ညကဘုံပေါက်ကွဲမှုတွေရဖြစ်ပွားခဲ့ပါရယ်။ဒီဘုံပေါက်ကွဲမှုအခြေအနေကိုတော့မိုင်းရှူမြို့ဒေသခံလူမှုအကူအညီပေးရေးဖွဲ့တာဝန်ခံသူဖြစ်သူနန်းဆိုင်ဟင်းကအခုလိုပြောပါရယ်။
အဲ့ပေါက်ကွဲမှုကတော့ည9နိုင်တုန်းကပေါ့ဒါပေမဲ့လူတော့မချိဘူးဟိုလမ်းပေါ်မှာပေါ့နော်အိမ်ရှိခြံရှိမှာပေါ့ဖြစ်တာဘုံကနှလုံးရှိတယ်အဲတလုံးကမပေါက်ဘူးတလုံးကပေါက်တာပေါ့အဲတလုံးကတော့ဒီနေ့မနေ့ကတော့တွေ့တယ်အဲမြောင်းထဲမှာအိမ်ခြံဘေးနားကမြောင်းထဲမှာတလုံးတွေ့တယ်ဆိုကျွန်တော်တို့မိုင်းရှူအနေနဲ့ပြောရမယ်ဆိုရင်အရှိမြောက်ဖက်ပေါ့တန်ရန်သွားတဲ့လမ်းပေါ့လမ်းပေါ်မှာပေါက်တာလမ်းပေါ်မှာဟိုခြံစည်းရုံးနဲ့နီးတာပေါ့နော်အိမ်ခြံစည်းရုံးနဲ့နီးတာပေါ့အဲ့မှာဖြစ်တော့အစနတွေကအိမ်ခေါင်မိုးတွေပေါ့အိမ်ရဲ့စကားတွေဘာတွေမှတထီးနေတော့သူများတွေလည်းကြောက်တော့ကြောက်ကြတာပေါ့နော်ဒီနေ့မနေ့ရောက်တော့နောက်တစ်လုံးရှိသေးတယ်မပေါက်သေးတဲ့တစ်လုံးပေါ့အဲ့မပေါက်သေးတဲ့တစ်လုံးကိုရဲတွေကယူပြီးတော့အဲ့တစ်လုံးကိုလည်းသူတို့နေရာရွှေ့ပြီးတော့တခြားလူဒီနေ့ဝေးတဲ့နေရာမှာယူသွားပြီးတော့ထောက်ပလိုက်တယ်
အခုလိုမြေမြုပ်ပုံဖောက်ခွဲမှုရဲ့လက်တယ်ကိုမသိရှိသေးသလိုမိုင်းရှုမြုပ်ရဲတပ်ဖွဲ့ကနေလိုက်လံစုံစမ်းနေဆဲဖြစ်ကြောင်းမိုင်းရှုမြုပ်နဲ့ရဲတပ်ဖွဲ့ဝင်သူကပြောပါရယ်လူအသေးပြောက်ထိခိုက်တန်ရာရတာမျိုးမဖြစ်ပေမဲ့မိုင်းရှုဒေသခံတွေအနေနဲ့ကြောက်ရွံ့ထိတ်လန့်မှုတွေဖြစ်ပွားနေတယ်လို့နန်းဆိုင်ဟင်းကအခုလိုပြောပါရယ
်ညရောက်ပြီဆိုတာနဲ့အိမ်တိုင်းလိုလိုကတော့စိုးရင်ပူပန်မှုတွေရှိကြတယ်အဲပဲချိန်မှာပဲလို့အတန်နဲ့ကပဲခက်ခက်ထွက်လာမယ်ဆိုတာကိုပြီးကြတော့လေကောလာဟာလာတတိနေရလေးထွက်လာတော့အပဲချိန်မှာပဲစစ်တပ်ကပဲနာနေလောက်မှပြင်မယ်ဆိုတာနဲ့ဒီလေအဲ့လိုမျိုးတတိနေလေးကြာတော့အဲ့လိုမျိုးကြောက်ကြတယ်ပိုလင်းမှာပဲနည်းနည်းဟိုအသက်ရှူချောင်တာပေါ့နော်တူတူငါငါတွေ့ပြီဆိုမှပဲအသက်ရှူချောင်တော့တာညာဆိုဘလို့ကြောက်ခဲရမယ်ကိုမသိတော့ဘူးအခုကညတိုင်းလိုလိုဖြစ်နေ
ပြီးခဲ့တဲ့နိုဝင်ဘာလ16ရက်နေ့ကလည်းရှမ်းမြင်းနယ်တောင်ပိုင်းလဲချမ်းမြို့မှာလက်လွတ်ဘုံပောက်ကွဲမှုဖြစ်ပွားခဲ့ပြီးအသက်73နှစ်အောက်မိန်းကလေးငယ်နှစ်ဦးသေဆုံးသွားခဲ့ပါတယ်ရှမ်းမြင်းနယ်တောင်ပိုင်းဒေသမှာမြမတပ်မတော်နဲ့မြောက်ပိုင်းရှမ်းမြည်တပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေတွေကြောင့်ဒေသအတွင်းလုံခြုံရေးစိုးရိမ်ရတဲ့အခြေအနေမှာရှိနေပါတယ်ဒီလိုဖြစ်ပွားနေတဲ့ရက်ရှည်တိုက်ပွဲတွေကြောင့်ဒေသခံတွေအနေနဲ့ရွေးကောက်ပွဲလွန်အစိုးရတက်တက်လာမဲ့နောက်ပိုင်းငြိမ်းချမ်းရေးအတွက်မျှော်လင့်နေကြတယ်လို့မိုင်းရှုမြို့ဒေသခံလူမှုကူညီပေးရေးဖွဲ့တာဝန်ခံသူဖြစ်သူနန်းဆိုင်ဟင်းကပြောပါတယ်လက်ရှိမြန်မာအစိုးရနဲ့စစ်ရေးသိမ်းမှန်နေစေဖွဲ့တွေဖြစ်တဲ့ရခိုင်တပ်မတော်ကုကတပ်ဖွဲ့နဲ့တောင်းမလောင်တပ်ဖွဲ့တို့ရဲ့တပ်ပေါင်းစုစည်းဝေးကနေရွေးကောက်ပွဲလွန်ပေါ်ထွက်လာမဲ့အစိုးရဖွဲ့ကိုကြိုဆိုသလိုငြိမ်းချမ်းရေးမျှော်လင့်ချက်တွေဖြင့်ပင်လုံကတိကဝတ်တိုင်းဆက်လက်ဆွေးနွေးညှိနှိုင်းသွားမယ်လို့ယုံကြည်ကြောင်းထုတ်ပြန်ကြေညာခဲ့တယ်လို့တောင်းမလောင်တပ်ဖွဲ့ရဲ့နိုင်ငံခြားဆက်ဆံရေးအရာရှိတာဗန်းလှကအခုလိုပြောပါတယ်
မကောင်းစင်ဟာရေကိုဖွဲ့ဆက်လာပြီးတော့ဒီစနာပြည်နာပိုင်းမှာလည်းစနေတာတို့ကဖော်ချုပ်အနေဒီကဒါမဲ့ပြဋ္ဌာန်းနိုင်ရပြီးတော့ဒီဆိုရပြည့်ကိုဖက်ရှိနိုင်တဲ့အခြေအနေမျိုးကျွန်တော်တွေ့ရှိရတယ်ဒီခုအမဒီကနေတော့ဖက်ရှိနိုင်တဲ့အချိုးရကနေပြီးတော့ကျွန်တော်ရဲ့ပြည်လုံးစာချုပ်ပြည်လုံးကိစ္စကိုချေခံပြီးတော့ဆက်လက်ပြီးတော့ကျွန်တော်ကဆွေးနွေးနိုင်မယ်ဆိုရင်ကျွန်တော်တို့တော့ point နဲ့ဒါဆွေးနွေးဖို့အဆင်ပြေရှိတယ်
လက်ရှိသမ္မတဦးသိန်းစိန်အစိုးရအနေနဲ့အာဏာရပါတီကိုနိုင်ငံတော်အာဏာကိုချောချောမွေ့မွေ့လွှဲပြောင်းပေးမယ်လို့ကတိပြုပြောဆိုနေပေမဲ့ လက်ရှိရှမ်းပြည်နယ်နဲ့ကချင်ပြည်နယ်အတွင်းမှာတိုင်းဒါလက်နက်ကိုင်ဖွဲ့တွေပေါ်လေကြောင်းကူနဲ့ပြင်းထန်စွာထိုးစစ်ဆင်နေတာကြောင့်နောင်တက်လာမဲ့အစိုးရတဲ့အတွက်နိုင်ငံရေးအခက်အခဲတွေကိုဖန်တီးနေတာဖြစ်ပြီး NLD ပါတီအနေနဲ့အစိုးရဖွဲ့နိုင်ရေးအတွက်ပြည်သူတွေအလုံးဝန်းရံပန့်ပိုးပေးဖို့ရခိုင်တပ်မတော်ကုကတပ်ဖွဲ့နဲ့တောင်းမလောင်တပ်ဖွဲ့တို့ကနေဒီကနေ့မှာသဘောထားကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
။နိုင်ကွန်အိမ်စူးစီးတင်ပြသွားတာပါရှင်။ VOA ကနေပုတ်တူဟုနေညာဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့ဒီကနေ့ညရဲ့ပထမပိုင်းအစုံမသက်ခင်မှာကိုကန့်သတင်းကိုနောက်ဆုံးတင်ပြပါမယ်ရှင်။ရှမ်းပြည်နယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာအုပ်ချုပ်ရေးရက်ရွာအေးချမ်းတာယာရေးနဲ့တရားဥပဒေစိုးမိုးရေးဟာမူလအခြေအနေကိုပြန်လည်ရောက်ရှိပြီးတည်ငြိမ်အေးချမ်းလာပြီဖြစ်တာကြောင့်ကိုလကြားထုတ်ပြန်ထားတဲ့စစ်အုပ်ချုပ်ရေးအမိန့်ကိုပြန်လည်ရုပ်သိမ်းလိုက်ပြီးဖြစ်ပါတယ်။ကိုကန့်ဒေသကအလောက်ကိုင်းနဲ့ချင်းရွှေဟော်မြို့တွေမှာတော့လုပ်ငန်းတွေပြန်လည်လည်ပတ်လာပေမဲ့လည်းစစ်မဖြစ်ခင်တုန်းကလိုအခြေအနေမျိုးတော့ဖြစ်မလာသေးဘူးလို့ပြောပါတယ်။ဒီတရင်ကိုတော့ VOA မြန်မာပိုင်းတရင်ထောက်ကိုမိုးစောကတင်ပြထားပါရဲ့ရှင်
။ဟုတ်ကဲ့ဒီနေ့ February လာဇန်းတွင်ကစတင်ဖြစ်ပွားခဲ့တဲ့စစ်ပွဲကြောင့်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကိုစစ်အုပ်ချုပ်ရေးကြီးညာခဲ့တာဖြစ်ပါတယ်။ဒီစစ်အုပ်ချုပ်ရေးကို February လကနေမေလအထိတစ်ချိန်မေလကနေဩဂုတ်လအထိတစ်ချိန်တက်တန်းတိုးမြင့်ခဲ့ရကဒီလ18ရက်နေ့တက်တန်းတိုးမြင့်ရက်ကုန်ဆုံးချိန်မှာစစ်အုပ်ချုပ်ရေးကိုရုပ်သိမ်းလိုက်တာဖြစ်ပါတယ်။စီအုပ်ချုပ်ရေးရုပ်သိမ်းချိန်မှာလောက်ကင်မြို့အခြေအနေဟာစစ်မဖြစ်ခင်အခြေအနေနဲ့နှိုင်းဆရင်80ရာခိုင်နှုန်းလောက်တော့ပြန်လဲစီကားလာပြီလို့လောက်ကင်မြို့ကတအူးကအခုလိုပြောပါတယ်။အရင
်စတချို့ကစတင်နေတာပိတ်ထားတယ်အခုကတော့များတန်ဖွင့်လိုက်ပြီပြောပြဝင်လာတဲ့ဟာရောအဓိကဟာရောအလုံးကိုများအပုံအဆိုင်လေးကိုဖွင့်တာများလာရတော့နေများ။ဟိုစတော့ဆန်တော့ဒီလိုများတော့စီကားလာပြီ။အရင်လိုတော့ဖြစ်နိုင်သေးတယ်ပေါ့နော်။အခုဆိုရင်ရပါဝါလာ68ဆက်ခဏတည်းအလုံးစည်းကားလာပြီအခုကလောလောဆယ်ပြန်ကောင်းလို့ပြောရပါပဲ
လောလောဆယ်မှာတော့စေုပ်ချွေရုပ်သိမ်းချောင်းသိရပေမဲ့ပုံမှန်144ညမထွက်ရအမိန့်ဆက်လက်ရှိမရှိဆိုတာကိုတေချာမသိရသေးကြောင်းလည်းပြောပါတယ
်သူကအစကညာ6ခုနေမနေ့5ပေါ့မနေ့တော့ကြာပြန်ပြောင်းသွားတာကမနေ့5နေည8လို့ပြောနေတာနမိုက်တူလေပါအဲ့ဒါတော့မပြောလို့ပဲဟုတ်ဆိုးချိုးရတဲ့အချိန်မှာအခုအမေမချရသေးဘူးမမတော့မပြောသေးဘူးကစိတ်ထဲမှာမန်းလာပါကွာဆိုးချိုးနေပြီးမှအလုပ်နေလောက်ကြအောင်လို့အဲ့လိုပဲမန်းလာပါကွာဒါပေမဲ့အခုဒီနေ့ရုပ်တင်နေတော့ပါးနေတယ်ချက်လာမှတော့မတည့်အကျုံးလဲဆောက်မှမျိုးဆောက်နေကြည့်တာပါအဲ့လိုပ
ါချီးရွှေဟော်မျိုးကဒေတာကန်တူးကလည်းသူတို့ဒေတာဘက်ကအခြေအနေကိုအခုလိုပြောပါတယ်
အခုတော့နည်းနည်းပြောင်းလဲလာတယ်လို့ပြောရမှာပြောင်းလဲလာတယ်ဆိုတာလူပြန်စီလာတာပေါ့နော်အရင်ထက်ဆိုင်ပေါ့အရင်ဟုတ်အရင်စိတ်မဖြစ်ခင်လို့မျိုးတော့ဖြစ်လာဖို့တော့နည်းနည်းဝိုးမယ်တဲ့နည်းနည်းနည်းနည်းစီပေါ့အခုတော့အဲ့ဟိုစိတ်ထိနောက်ပိုင်းတော့အခုတော့ပိုစီလာတာပေါ့အဲတရားမှဆိုတော့ဟိုလောက်အခုက50လောက်တော့နည်းနည်းစီလာပြီပေါ့
လက်ရှိချင်းရွှေဟော်ရဲ့စီးပွားရေးလုပ်ငန်းအခြေအနေကိုလည်းသူကအခုလိုဆက်ပြီးပြောပါတယ
်အရောင်းဝယ်တဲ့ဟာ50ဖြစ်တော့စိတ်မကောင်းနေဝယ်လဲလေအသိမသိကျွန်တော်တို့မြန်မာပြည်ထုတ်တဲ့ဟိုပြားဟိုဆက်ပြေးရင်းလုံးဝနဲ့ပတ်သက်တဲ့ဟိုမိသက်ပါတော့နန်းတော့ပါတော့ပြောင်းဖို့တော့ပါတော့အဲ့ဒါနေရာနဲ့အခုအစ်စ်ပေါ်ဝဲသေးဘူးဒီ diversity လေဟိုအဟိုအစ်စ်မဖြစ်ခင်တော့မကောင်းသေးဘူးနည်းနည်းကြိုကြကြိုကြပေါ့ဟိုကမလုံမပြင်းလို့လို့ရတဲ့လူတော့ပဲလုံတယ်အလုတ်လာလုံကြတဲ့လူကတော့နေသေးတာပေါ့အနည်းကားတော့ပါတော့ဟိုကက်ဆီနိုတွေပါလေအရောမရှိသေးဘူးပေါ့ကျွန်တော်တို့ပုံမှာဒီလမ်းဘေးမှာရောင်းနေတဲ့သမင်းဆိုင်လောက်ပဲရှိသေးတယ်လေ
ဒီအပိုင်းတွေအတွင်းမှာတော့ကိုကန့်ဒေတာအတွင်းမှာလမ်းပန်းဆက်သွယ်ရေးအခြေအနေတွေကောင်းမွန်နေတယ်လို့လည်းဒေတာကန်တွေကပြောပါတယ်။ကိုကန့်တပ်ဖွဲ့ MNDAA နဲ့အစိုးရတပ်အကြားမှာဒီနှစ် February လကစတင်ခဲ့တဲ့တိုက်ပွဲတွေဟာလေးလနီးပါးပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တဲ့နောက်ဇွန်လမှာကိုကန့်တပ်ဖွဲ့ဘက်ကတစ်ဖက်သက်အပြည့်ခတ်ရစဲကြောင်ကြီးညာခဲ့ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ24ရက်နေ့မှာတော့ကိုကန့်တပ်ဖွဲ့နဲ့အစိုးရတပ်အကြားမှာတိုက်ပွဲထပ်မံဖြစ်ပွားခဲ့တယ်လို့အပြည့်ခတ်ရက်စဲရေးအတွက်ဒီကနေ့အထိတော့နှစ်ဖက်ညှိနှိုင်းဆောင်ရွက်နိုင်တာမရှိသေးပါဘူး
။ကိုမိုးစောပါရှင် VOA ကနေပုတ်တဟူးနေညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းမှာပဲ VOA ရုံမြင်သံကြားအစီအစဉ်ကိုညနေ9နာရီနဲ့10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ Asia Set 7 ဂျိုရူကနေဖန်ယူကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကိုအီးမေးလ်ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်။ဖုန်းနံပါတ်ကတော့2323255ဖြစ်ပါတယ်။စာရိုက်ကနေဆက်သွယ်လို့ရဆိုရင်တော့ VOA မြန်မာပိုင်းစီစဉ်စာရိုက်တိတအမှတ်855ပို့ဖို့စာရိုက်ကြီးရန်ကုန်မြို့ကိုစာရေးသားပေးပို့နိုင်ပါတယ်။ VOA American အတန်းရဲ့ဗုဒ္ဓဟူးနေ့ညဘက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ line to meter 2425နဲ့32ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်နိုဝင်ဘာလ18ရက်ပုတ်တဟူးနေ့ညပိုင်းအတန်လွင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်ပေးမယ့် 10 နာရီထိစီစဉ်တွေကို line to meter 24 25 32 51အပြင် line လာမီတာ190တို့ကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်အခုညပိုင်းဆက်လက်ထုတ်လွှင့်မဲ့သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာမီဒီယာမြင်ကွင်းနဲ့မြန်မာတခွင်ကဏ္ဍကိုထုတ်လွှင့်သွားဖို့ရှိပါတယ်ဦးကျော်စန္ဒရဲ့မြမအရေးသုံးသက်ချက်မှာကြားရမှာကတော့
ဟိုအယတအဖွဲ့စီကနိုင်တယ်နိုင်တာတော့အပြတ်တက်နိုင်တယ်1960တုန်းကနိုင်တယ်လို့1990ခုတွန်းနိုင်တယ်လို့အခု2015မှာလည်းနိုင်တယ်ဆိုတော့ဒါတွေကရွေးကောက်ပွဲတစ်ခုနဲ့တစ်ခုနဲ့မှာ one generation
မြမအရေးသုံးသက်သူသမိုင်းပညာရှင်ဒေါက်တာအောင်ခင်မရှင်ခရိုတီအပြည့်စုံကိုတော့မကြာခင်တင်ပြသွားမှာပါခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထဲကမြန်မာမီဒီယာမြင်ကွင်းကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်မှာတော့ရွေးကောက်ပွဲလွန်ကာလနိုင်ငံရေးနဲ့ပတ်သက်လို့တင်ပြနေကြတဲ့သတင်းတွေနဲ့ရှမ်းပြည်နယ်တွင်ဖြစ်ပွားနေတဲ့အကြောင်းတွေပြည်ရင်းစစ်တွေရပ်ဆိုင်အောင်ပြည်ရင်းအမှုပညာရှင်တွေဘာတွေလုပ်ပေးနိုင်မလဲဆိုတဲ့အကြောင်းတွေကိုတင်ပြထားပါရယ်။မအိမ်ခိုင်ဦးရေးသားထားတာကိုဦးဆံမိုးဝေကအကူအညီတင်ဆက်ထားပါရယ်ရှင်။
ခုတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာတော့ရွေးကောက်ပွဲအပြီးရှမ်းပြည်နယ်နဲ့နေရာတချို့မှာတိုက်ပွဲတွေပြန်ဖြစ်နေတဲ့သတင်းပြီးတော့ရွေးကောက်ပွဲကော်မရှင်နဲ့ပတ်သက်လို့ပြန်လည်သုံးသပ်တဲ့သတင်းတချို့နဲ့ဒီတစ်ပတ်မြန်မာမီဒီယာတွေပေါ်မှာအလေးထားဖော်ပြနေကြတဲ့မြင်ကွင်းတွေအကြောင်းတွေကိုတင်ပြသွားမှာဖြစ်ပါတယ်။ရွေးကောက်ပွဲအပြီးတိတ်မကြခင်ကာလအတွင်းမှာပဲရှမ်းပြည်နယ်ဘက်မှာအစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဆက်တိုက်ဆိုသလိုဖြစ်နေခဲ့ပါတယ်။တိုက်ပွဲအများစုဟာမြောက်ပိုင်းရှမ်းပြည်တပ်မတော်လို့ခေါ်တဲ့ SSPPSSA နဲ့စစ်တပ်ကြားဖြစ်ပွားနေတာပါအခုရပိုင်အတွင်းတပ်မတော်ဘက်ကလေတပ်အကူနဲ့စစ်စင်နာတွေလုပ်နေတယ်ဆိုတဲ့သတင်းတွေဖော်ပြနေကြပါတယ်ဒီလိုစစ်စင်ရေးတွေကြောင့်ရှမ်းပြည်မှာစစ်ပီးဒုက္ခသည်တွေတဖြည်းဖြည်းများလာပြီးတော့နောက်ဆုံးသတင်းတွေအရတထောင်နီးနီးရှိနေပြီလို့ဖော်ပြတာကိုတွေ့ရပါတယ်ရှမ်းပြည်သတင်းနဲ့အတူနိုင်ငံတကာသတင်းအနေနဲ့ပြင်သစ်နိုင်ငံပဲရစ်မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုကြောင့်လူပေါင်းရာနဲ့ချီးပြီးတော့တေဆုံးခဲ့ရတဲ့ပေါ်လူမှုကွန်ရက်မီဒီယာတွေပေါ်မှာဝန်းနည်းမှုတွေဖော်ပြနေကြပါတယ်။ပြင်သစ်နိုင်ငံကဝန်းနည်းစရာဖြစ်ရတွေနဲ့ပတ်သက်ပြီးတော့ပြင်သစ်အမှုပညာရှင်တွေရဲ့ဆန္ဒထုတ်ဖော်တင်ပြခဲ့တာတွေရှိသလိုမြန်မာပြည်မှာလည်းပြည်ရင်းစစ်ပွဲတွေရပ်စေဖို့အတွက်မြန်မာအမှုပညာရှင်တွေဘက်ကဘာတွေလုပ်နိုင်မှာပါလဲ။နိုင်ငံရေးနဲ့ပတ်သက်လို့ကာတွန်းတွေရေးသားတရုတ်ဖော်နေလေးရှိတဲ့ကာတွန်းဝင်းအောင်ကိုဆက်သွယ်မေးမြန်းကြည့်ပါတယ်။
အမှုပညာရှင်တွေအနေနဲ့သူတို့ကတော့ကတော့တရုတ်နိုင်ငံကလို့ဟုတ်လားဥမာဆိုကြပါဆိုဒီပေါ်ပြပေါ်ဒီမှာပြောတာမျိုးဒီတဏ္ဍနာပေါ်မှာပြောတာမျိုးဒါပဲတဏ္ဍနာပဲဒီဒီမှာဟိုဒါကဟိုကတော့ဆရာရောပြည်ပြတော့ဟောကတော့ဆရာဟောပေါ့ဒီမထင်တဲ့ရုပ်တော့ပေါ်ဒီလက်လက်ဒီပေါ်မှာတော်တော်များများကပါရနေတယ်လေပါရနေရဆိုတော့ဆက်မှတာလာတာတူလဲပါလာတော့အဲ့တော့ကိုတန်းဒီရလာအလားကိုသူရင်ပါနေတယ်တိုင်းပြည်တမှာဒီလိုဖြစ်နေတဲ့သူတို့ကိစ္စကြီးကိုရုပ်တရားရှင်တွေမှပုံဘူးနော်နိုင်ငံရေးပါတီတွေလည်းအဲ့ဒီပုံမှာဘာတမမဖြစ်တာမတွေ့ရအောင်နော်သူပြောမှဆိုရင်တကောက်ပုံပြီးတော့ပုံပြီးပြောတာကကိုကြည့်အောင်မလုပ်ခွင့်လို့
ကတ်တုံးဝင်းအောင်ပြောပြသွားတာပါနောက်ထပ်တင်ပြခြင်းတဲ့သတင်းကတော့မီဒီယာတွေပေါ်မှာရွေးကောက်ပွဲလွန်ကာလတပတ်စာမျက်နှာဖုံးသတင်းတွေနဲ့ပတ်သက်ပြီးပြောပြခြင်းပါနေမီဒီယာတွေအနေနဲ့ဒေါအောင်ဆန်းစုကြည်ကတွေးဆမှုတမရလွတ်တော်တပါပတိကာကွယ်ရေးဦးစီးချုပ်တို့စီကိုစာပို့ခဲ့တယ်ဆိုတဲ့သတင်းဟာဒီသတင်းပတ်ရဲ့အစနေ့စဉ်ထုတ်သတင်းစာတွေပေါ်မှာနေရာယူခဲ့ပါတယ်။ဒါအပြင်လွတ်တော်တက်တဲ့သတင်းနဲ့လွတ်တော်မှာဒေါအောင်ဆန်းစုကြည်ကသ သူ့ရဲ့ကိုယ်စားလှယ်လောင်းနေဝင်းကြီးတို့ဒူးဝင်းကြီးတို့ဖြစ်ဖို့စိတ်ကူးယဉ်မနေကြနဲ့လို့ပြောဆိုလိုက်တဲ့ဇာတ်ဟာဒီတစ်ပတ်မှာတော့မျက်နှာဖုံးသတင်းတွေဖြစ်ခဲ့ပါတယ်ဒေါအောင်ဆန်းစုကြည်အနေနဲ့ဘသူကိုတမရတင်မလဲဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့စိတ်ဝင်စားနေချိန်မှာဒီစကားကြောင့်ပြည်သူတွေရဲ့စိတ်ဝင်စားမှုပုံမရရှိခဲ့တဲ့သတင်းတွေဖြစ်ပါတယ်ဒီတစ်ပတ်မီဒီယာတွေပေါ်မှာရေပန်းစားနေတဲ့သတင်းတွေနဲ့ပတ်သက်လို့သတင်းစာဆရာဦးမြင့်ကျော်ကအခုလိုပြောပြပါတယ
် PK တဲ့တစ်ပတ်တွင်သတင်းမီဒီယာတွေမှာအများဆုံးဖော်ပြနေတဲ့အကြောင်းတွေကတော့ရွေးကောက်ပွဲရက်လက်တွေရွေးကောက်ပွဲကော်မရှင်ကကြေညာထုတ်ပြန်ကြေညာလာတဲ့ရက်လက်တွေမှာတဖြည်းဖြည်းနဲ့ NLD ကအရေးအတွက်ဆိုးရွားဖွင့်နိုင်တဲ့အရေးအတွက်ကျော်လာတဲ့ကိန်းဂဏန်းတွေကိုအဓိကဖော်ပြတယ်။စူဟာဖွင့်နိုင်တဲ့ကိန်းဂဏန်းကိုကျော်လာပြီးတဲ့နောက်မှာဒေါန်ဆန်းစုကြည်ကသမရရဲ့လွှတ်တော်ဥက္ကဋ္ဌရဲ့ကာကွယ်ရေးဦးစီးချုပ်ရဲ့တွေ့ဖို့ခွင့်တောင်းတဲ့ကိစ္စတွေအဓိကထားပြီးဖော်ပြတယ်။တစ်ဖက်ကလည်းတုံ့ပြန်တဲ့ဒီဟာနဲ့ပတ်သက်လို့ပြန်ပြီးတုံ့ပြန်တဲ့ဟာတွေဖော်ပြတယ်။ဒီအကြောင်းအရာတွေကအဓိကလွှမ်းမိုးတာတယ်။နောက်ဆုံးဒီရက်ပိုင်းမှာတော့ဒီသတင်းမှဟိုဆုံးမိုင်းရက်ပိုင်းမှာတော့ဒေါန်ဆန်းစုကြည်ကရွေးကောက်ခံတဲ့ကိုယ်စားလှယ်တွေကိုဝန်ကြီးဒုဝန်ကြီးစိတ်ကူးမရင်မို့ဆိုတဲ့ကိစ္စကိုအဓိကဟိုပြောလိုက်တဲ့အခါမှာမီဒီယာအားလုံးဟိုပြည်တွင်းသတင်းစာအားလုံးရဲ့မျက်နှာဖုံးမှာဒီသတင်းကမျက်နှာဖုံးသတင်းဖြစ်လာတာပေါ့ဆိုတော့ရွေးကောက်ပွဲအောင်နိုင်တဲ့ NLD နဲ့အစိုးရဖွဲ့မဲ့အကြောင်းအရာကိုမီဒီယာအားလုံးကအစိုးရဖွဲ့လာမဲ့ဘလို့ပြောင်းလဲမလဲကူးပြောင်းမလဲဆိုတဲ့ဟာကိုစိတ်ဝင်စားနေပေါ်ပြတယ်တမရကလည်းတနင်္ဂနွေနေ့မှာနိုင်ငံရေးပါတီတွေနဲ့တွေ့တဲ့အချိန်မှာရန်ကုန်မှာနိုင်ငံရေးပါတီတွေနဲ့တွေ့တဲ့အချိန်မှာအပြောင်းလဲကိုစနစ်တကျနဲ့အေးချမ်းချမ်းနဲ့အေးစီစီနဲ့ပြောင်းလဲမယ်ဟိုအာဏာလွှဲပြောင်းပြီးမယ်ဆိုတဲ့ဟာအမခံခဲ့တဲ့ဟာတွေကိုမီဒီယာတွေကအဓိကထားပြီးပေါ်ပြနေတာတွေ့ရတာ
နောက်ဆုံးအနေနဲ့ပြောပြခြင်းတဲ့တဲ့နေ့ကတော့အစာငတ်ခံဆန္ဒပြနေတဲ့ထောင်တွင်းအချုပ်ကျနေတဲ့ကျောင်းသားတွေအစာငတ်ခံဆန္ဒပြမှုကိုခိတ္တရပ်ဆိုင်းလိုက်တယ်ဆိုတဲ့အကြောင်းကချင်ပြည်နယ်မိုးညင်းမြို့မှာတိုက်ပွဲတွေဖြစ်ပွားခဲ့တဲ့သတင်းနဲ့လွှတ်တော်ပြန်လည်ခေါ်ယူကျင်းပတယ်ဆိုတဲ့သတင်းတွေသတင်းတပ်ပုံတွေကအခုသတင်းပတ်မီဒီယာတွေပေါ်မှာဝေဝေးဆာဆာဖော်ပြနေကြတယ်ဆိုတာကိုတင်ပြရင်းညီကုန်းချုပ်လိုက်ရပါတယ
်တသရှင်တွေနားဆင်ခဲ့ရတာကတော့မြမမီဒီယာမြင်ကွင်းကဏ္ဍဖြစ်ပါတယ်ရှင်ခရော့ဦးကျော်စန္ဒရဲ့မြမအရေးသုံးသပ်ချက်အလဲပါပြီးခဲ့တဲ့အထွေထွေရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရလိုက်ပေမဲ့ဘူရိုကရေစီရန်ရန်တစ်ခုလုံးကိုစစ်တပ်ကချုပ်ကင်ထားတာအပါအဝင်အာဏာကြီးစိုးထားဆဲဖြစ်တဲ့အတွက်တချမ်းပဲဒီမိုကရေစီအဖြစ်နဲ့ပဲဆက်လက်ခီးသွားရလိမ့်အောင်မယ်လို့မြမအရေးသုံးသပ်သူတမိုင်းပညာရှင်ဒေါက်တာအောင်ခင်ကသုံးသပ်လိုက်ပါတယ်။ဒေါက်တာဦးအောင်ခင်နဲ့ဦးကျော်စန္ဒဆွေးနွေးသုံးသပ်ထားတာကိုနားဆင်နိုင်ကြပါပြီရှင်။
အခုမြန်မာနိုင်ငံမှာရွေးကောက်ပွဲပြီးသွားပါပြီရွေးကောက်ပွဲမှာပြည်သူတွေကဒီမိုကရေစီဖော်ဆောင်ပေးလိမ့်မယ်လို့ယုံကြည်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကအပြတ်သတ်နိုင်ခဲ့တယ်ဆိုတဲ့အထောက်အထားတွေအများကြီးတွေ့နေရပါပြီလူတွေကတော့ဒီမိုကရေစီဖြစ်ထွန်းတော့မယ်ဆိုပြီးတော့မျှော်လင့်နေကြတယ်ဆရာဘယ်လိုသုံးသပ်လိုပါလဲဆရာအခုအချိန်နဲ့ဒီမိုကရေစီခီးအစဘလောက်အလံဝေးပါသေးလဲဆရာပထမဆုံ
းအဲလွတ်လပ်ပြီးတော့အနောက်အရှေ့ကင်းမဲ့တဲ့ဒီရွေးကောက်ပွဲမှာရတနိုင်ငံရေးပါတီအနိုင်ရတယ်ဆိုတော့ဒါအင်မတန်ဝန်သားစီကခေါင်းတာဗောဒီဥစ္စာကျွန်တော်တို့ဗမာပြည်မှာဖြစ်တောင်ဖြစ်ခဲ့ဟူဒီအရင်တုန်းကလည်းရှိခဲ့ပါလေ1960ကျွန်တော်တို့တန်ရှင်းဖတ်စာပလာနဲ့တီမြဲဖတ်စာပလာကွဲတဲ့အချိန်မှာရွေးကောက်ပွဲလုပ်တဲ့အခါမှာဒီတီမြဲဖတ်စာပလာအစ်တန်နဲ့ပတ်သက်တယ်တန်ရှင်းကမပတ်သက်ဘူးဆိုတော့အဲ့ဒီမှာ1960ရွေးကောက်ပွဲမှာဦးနုရဲ့ပါတီကအပြတ်အသတ်နိုင်သွားတယ်အရသာပါတီအဝဲခံတာဗောဗျာအဲ့ဒီကလည်းပါပြီနဲ့နောက်ဆုံးပိတ်မှာဦးနုဟာဒီစစ်တပ်ကိုသူစီယုံတင်းတွင်းမှုအားနေတဲ့အတွက်နောက်ဆုံးပိတ်မှာအာဏာရပြီးတော့တနည်းနည်းလောက်နေတော့စစ်တပ်ကဘူနေဝင်းတို့အာဏာသိမ်းတာပေါ့ဗျာအာဏာသိမ်းတဲ့အကြောင်းတွေကတော့အမျိုးမျိုးဒီပြထားတာတော့ရှိတာပေါ့ဗျာဟုတ်ယုံတိရှိတာလည်းရှိတယ်မပါမရှိတာလည်းရှိတယ
်ဟုတ်ကဲ့ဆရာအခုကောဆရာဘယ်လိုမြင်ပါလဲအဲ့ဒီတော့အခုလည်းပဲစစ်တပ်ထောက်ခံတဲ့ပါတီရရှုံနေပြီးတော့ဒါအရသာပါတီကအပြတ်သတ်နိုင်တယ်ဆိုတော့ဘလောက်တည်မြဲနိုင်မဲ့အခြေအနေရှိပါလဲစစ်တပ်ကိုစီယုံသိမ်းသိမ်းနိုင်မဲ့အလားလာကောဘလောက်ရှိနေလို့ဆရာသုံးသပ်ပါလဲဆရာ
အဲ့အဲ့ဒီဟုံးကနဲ့အခုဒါနဲ့ဆိုရင်တော့ဒီနှစ်ပေါင်း55နှစ်ရှိသွားပြီပေါ့ဗျာအကြမ်းထဲမှာတခါရှိသေးတယ်1990မှာဟလာအရသာပါတီကအပြတ်သတ်နိုင်ပြီစစ်တပ်ထောက်ခံတဲ့ပါတီကခွက်ခွက်လောင်းကိုရှုံသွားတယ်အဲ့ဒီကလည်းစစ်တပ်ကနောက်မဆုတ်ဘဲနဲ့အာဏာသိမ်းလိုက်တာစစ်အာဏာရှင်အဲ့ဒါနဲ့စေတော့အုတ်ချုပ်သွားတယ်အခုတည်းပဲဟိုအယတအဖွဲ့စီကနိုင်တယ်နိုင်တာတော့အပြတ်တက်နိုင်တယ်1960တုန်းကနိုင်တယ်လို့1990ခု ကုတွန်းနိုင်တယ်လို့အခု2015မှာလည်းနိုင်တယ်ဆိုတော့ဒါတွေကရွေးကောက်ပွဲတစ်ခုနဲ့တစ်ခုနဲ့မှာ1 generation กว่าတယ်အနှစ်30ပထမရွေးကောက်ပွဲနောက်တစ်ခါကျအနှစ်25နှစ်กว่าတယ်ဒါပေမဲ့အရက်သားကစစ်တပ်ထောက်ခံတဲ့ပါတီကိုဘယ်တော့မှမထောက်ခံဘူးအခုကတော့သူတို့အသိအမှတ်ပြုတယ်ပြောတယ်ပေါ့ဗျာအခုဒါအသိအမှတ်ပြုတယ်ပြောတာကသူကအခြေခံဥပဒေအရစစ်တပ်ကသူလိုချင်တာတွေသူရထားပြီအလာစေဘူရီလည်းတတိယဖြစ်ကုန်ပြီအဲ့တော့နေပြည်တော်မှာလည်းသူတို့ကုတ်ထားပြီဆိုတော့အခုပါလီမန်မှာသာ NLD ပါတီကအများစုပေါ့ဗျာအရသာအများစုရှိပြီ ਨੇ ကျန်တဲ့ဒီ bureaucratic machinery နဲ့ဟိုကျန်တဲ့ဟာတွေကစစ်တပ်ကိုဗျာဘာလို့လဲဆိုတော့အစိုးရဌာနတွေအားလုံးကဒီစစ်အစိုးရလက်ထက်ကကျန်နေတဲ့အစိုးရဌာနတွေဆိုတော့ဒီအစိုးရဌာနတွေကိုသူတို့ဦးသိမ့်စိန်အစိုးရတောင်ပြုပြင်ရေးလုပ်ဖို့မလွယ်ဘူးဆိုတော့ပြောတာပြောနေတကယ်တကယ်ကမထိရောက်တာတွေကများတယ်ဆိုတော့စစ်တပ်က2008အခြေခံဥပဒေကနေစလုပ်လိုက်တဲ့တချမ်းပဲဒီမိုကရေစီကနေပြီးတော့အရင်တော့ကတချမ်းစစ်တပ်ကယူတာတချမ်းကတော့စစ်ဘုဟောင်းပေါ့အခုစစ်ဘုဟောင်းတချမ်းယူထားတဲ့နေရာကိုအရသားတွေရောက်လာတယ
်ဟုတ်ကဲ့
အရသားနဲ့စစ်သားနဲ့ကဒါဆက်ပြီးတော့စကမ်းသွားအောင်မယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီမိုကရေစီအပြည့်အဝတော့နိုင်ငံရေးအဖြစ်ကိုမဖြစ်နိုင်တဲ့သဘောပေါ့ဆိုတော့အဲ့ဒီဟာကဒီမိုကရေစီအသွင်ပိုမိုဖြစ်လာအောင်လုပ်နိုင်မဲ့နိုင်ငံရေးအလားအလာရောဆရာမြင်ပါလားခင်ဗျာ
ပြောစားလဲဟိုတဖြည်းဖြည်းနဲ့တို့လုပ်ယူရမယ့်ကိစ္စပေါ့ဗျာတို့အခုမှပြောကြတာတော့ဒီအခုပုံစံကဒီအင်ဒိုနီးရှားပုံစံလိုဖြစ်သွားတဲ့သဘောရှိတယ်ပေါ့ဗျာအင်ဒိုနီးရှားမှာလည်းတဖြည်းဖြည်းနဲ့နောက်ဆုတ်သွားတဲ့သဘောရှိတယ်ပေါ့ဗျာတို့ဒါဘလောက်ကြာမလဲတော့မပြောတာဘူးတော့ဒါအင်မတန်ကြာမယ့်ကိစ္စပေါ့ဗျာအခုမှအရသားနဲ့စစ်သားနဲ့အစိုးရကိုချုပ်ကင်မှုပြန်ဆိုင်တဲ့ပထမအဆင့်ပဲရှိသေးတာပေါ့ဗျာဒီအဲမှာဟာပြဿနာတစ်ခုကပါလဲဆိုတော့ဗမာနိုင်ငံရေးမှာလူပုဂ္ဂိုလ်အဓိကထားတဲ့နိုင်ငံရေးဖြစ်တယ်ဆိုတော့ကျွန်တော်အခြေတိုင်းမှာမြန်မာပြည်အဲ့လိုမျိုးရှိလေရှိတယ်ဆိုတော့အင်တာဒီမိုကရေစီဝါရင်မှာလည်းဆိုရင်ဂျပန်မှာတောင်ဝင်ကြီးသားသမီးဆိုလို့ရှိရင်ဘာမှမပြောဘဲနဲ့မဲပေးတာရှိတယ်ပေါ့ဗျာအခုလည်းဒီလိုပဲဆိုတော့တစ်ဖက်ကလည်းပဲစစ်အာဏာရှင်ရဲ့အမိန့်နဲ့နာခံပြီးတော့သူတို့လှုပ်တာလေအခုစစ်အာဏာရှင်ကနေပြီးတော့မရှိတော့တဲ့အခါမှာသူနည်းနည်းလေးရော့ပြီးအရသာဘက်ကနည်းနည်းတိုးတာလေပေါ့ဗျာဒီဘက်အရသာဘက်ကလည်းအရသာမှာဒေါ်ဆန်းစုကြည်ကသူတယောက်တည်းပဲ she's calling all the shot ပဲတယောက်တည်းလုံနေတာ autocrat ပေါ့ဗျာအရသာဘက်ကလည်းအရသာ autocrat ပေါ်လာတယ်ဆိုတော့အပေးอยู่ဘယ်တော့လုံနိုင်မလဲဆိုတဲ့ပုံမှာမူတည်ရလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကျွန်တော်စဉ်းစားမိတာလွတ်လပ်ရေးရပြီးနောက်ပိုင်း democracy မှာက institution တွေ party တွေအဖွဲ့အစည်းတွေအခုထက်ပိုပြီးခိုင်မာတယ်အုပ်ချုပ်ရေးရန်ရဟာ bureaucracy ဟာလည်းပဲအခုထက်ပိုပြီးစနစ်ကျတယ်လို့ပြောမိပါတယ်နောက်ပြီးတော့အဲ့ဒီတော့ကလူတွေဟာပိုပြီးတော့သဘောထားတင်းမာမှုနည်းတယ်ဘာသာရေးအပြင်ဆိုရင်လည်းပဲအဲ့ဒီတော့ Muslim ဘာသာတွေ Korean ဘာသာဝင်တွေဘာသာကြားတွေဗုဒ္ဓဘာသာအပြင်ဘာသာကြားတွေနိုင်ငံရေးထိပ်တန်းမှာရှိနေကြတယ်ဝင်ကြီးရထူးတွေမှာရှိကြတယ်အခုကျတော့အဲ့လိုပုံစံဖြစ်တော့လူအဖွဲ့အစည်း society ကိုနှက်ကလည်းပို့ပြီးတော့ democracy ရှင်သန်နိုင်တဲ့အလားအလာနည်းနေသလားလို့စဉ်းစားမိပါတယ်ဆရာဘယ်လိုသဘောပါလဲအရင်နဲ့ဆိုင်ရင်အခု
အရင်တော့ကဒီလွတ်လပ်ရေးရပြီးတဲ့နောက်ပိုင်းကတော့ကျွန်တော်လေ့လာတော့ကတော့ဒီလွတ်လပ်ရေးတိုက်ပွဲမှာပါလာတဲ့လူတွေကအလုံးရောနော်ပြီးပါလာတဲ့ခါကျတော့ဥပမာဆိုဝင်ကြီးဦးရာရှိတူပါလို့သူဇက်တိုက်ဟိုနောက်ပိုင်းမှာပါလာတာရှိတယ်ပေါ့ဗျာဆိုတော့အဲ့ဒါကလည်းပဲနှစ်သိမ့်မကြဘူးဗျာဟိုဆင်းနှစ်ကျော်လောက်ပဲရှိတာပဲအခုစစ်အစိုးရအုပ်ချုပ်ထားတာအနှစ်50ကျော်ဆိုအရင်တော့ဒီမိုကရေစီတက်တန်းလေးရှိတာဆင်းနှစ်ကျော်လောက်ဆိုတော့ဆင်းနှစ်ကျော်လောက်မှာဘာမှမရှိဘူးမရှိတဲ့တက်တန်းလေးမှာတနေ့လောက်တော့သူအစာပြိုးလာတယ်အဲ့တော့မှတ်မိလောက်ကတော့ကျွန်တော်ကျောင်းသားဘဝမှာဒီတက္ကသိုလ်မှာကျောင်းသားတက်မကရွေးကောက်ပွဲဆိုတာဒီဒီမိုကရေစီအလေးအကျင့်လုပ်ပြီးတဲ့ရွေးကောက်ပွဲပဲအဲ့တော့ဒီမိုကရေစီအလေးအကျင့်ရွေးကောက်ပွဲမှာဟိုဘက်နဲ့ဒီဘက်နဲ့ပြန်ညပြူကြပေါ့ဗျာလုတ်တဲ့အခါမှာကျွန်တော်တို့စာချုပ်မဲ့လူတွေရွေးကောက်ပွဲချိန်မှာတယောက်နဲ့တယောက်နဲ့ကလော်ဆဲဘာညာနဲ့ဖြစ်ပြီးတော့ဒါရွေးကောက်ပွဲလည်းပြီးတော့တယောက်နဲ့တယောက်နဲ့လေဘင်းပြန်ဖဲ့ပြီးတော့တယောက်နဲ့တယောက်ပတ်စံချီဟိုလူပတ်စံဒီလူချီဒီလူပတ်စံဟိုလူချီနဲ့ကျွန်တော်တငယ်ချင်းပြန်ဖြစ်သွားတာပဲဗျာရွေးကောက်ပွဲချိန်မှာတော့တယောက်နဲ့တယောက်နဲ့ရန်သူပေါ့ဗျာဆဲရနဲ့ကြနဲ့ဆိုတော့အဲ့ဒီအလေးအကျင့်ကကျွန်တော်ပါလီမန်ဒီမိုကရေစီခင်မှာရှိခဲ့တယ်ဗျာ။ဆန့်ကျင်ရေးအယူဆရွေးကောက်ပွဲမှာဖြစ်ပြီနဲ့ရွေးကောက်ပွဲပြီးတဲ့အခါကျရင်ဒီလူတွေကမိတ်ဆွေပြန်ဖြစ်သွားတာပဲဗျာ
။ဟုတ်ကဲ့ဆိုဘူးခါမှာကြတော့ပညာရေးပြုပြင်ဖို့ဆန္ဒပြတဲ့ចောင်းသားတွေကိုចောင်းသူတွေကိုတော့မှထောင်ထဲချထားတဲ့ခစ်ပေါ့ဆရာ။အဲ့လိုပညာရေးကအစပြီးတော့စာသင်ကျောင်းတွေကတက္ကသိုလ်ကအစပြီးတော့ဒီမိုကရေစီအလေးအကျင့်တွေလုပ်ပေးနိုင်ဖို့တော့တော်တော်လိုမယ်ထင်တယ်ပေါ့ဆရာ
။ဟုတ်ပါတယ်ခင်ဗျာ။ဒီအဲ့တော့ဒီပညာရေးမှာသူကပြတ်သွားတာဟုတ်ပြီ။ဒီဒီမိုကရေစီအလေးအကျင့်ဆိုတာဒီ ကျောင်းသူကျောင်းသားဘဝတွေကစပြီးတော့အလေးအကျင့်ပေးရမှာပေါ့ဗျာဆိုတော့အဲ့ဒီအလေးအကျင့်ကကျွန်တော်ရှင်အောင်မရှိခဲ့ဘူးဗျာမရှိခဲ့ဘဲနဲ့သူတို့အစိုးရဝါရဖြန့်တာကြီးပဲဟိုကျောင်းသားတွေရှိရောက်အထက်ကပြောတဲ့ဥစ္စာအကုန်နာခံပေါ့ဗျာဆိုတော့အဲ့ဒါမျိုးတွေကြီးပဲဖြစ်လာတဲ့အခါကျတော့ကိုပိုင်ကျန်းနဲ့စဉ်းစားတွေးခေါ်ဆုံးဖြတ်တဲ့အလေးအထားရှင်းသားမယ်စာဒီကိုယ်ကိုယ်စီကတ်တဲ့အလေးအထားရှင်းတန်းတယ်လို့ဖြစ်နေတယ်ဗျာ
ဟုတ်ကဲ့ဆရာကျွန်တော်တခုမေးချင်တာအဲ့မှာဆရာတို့အဲ့ဒီတက္ကသိုလ်မှာဒီမိုကရေစီအလေးအကျင့်ရအောင်တာရွေးကောက်ပွဲတွေပါလေလုပ်ခဲ့ကြတဲ့ခေတ်တုန်းကရောဆရာပြောတာတွေကိုဝေဖန်တာပြန်လည်ဆွေးနွေးတာကိုလက်ခံကြပါလားဗမာပြည်ပညာရေးစနစ်ကအဲ့ဒီက
အဲ့ဒီတော့ပညာရေးစနစ်ကတော့အဲ့ဆရာကိုပြန်ပြောတော့ကျွန်တော်သိမတွေ့ဘူးဗျာအဲ့တော့အရင်တော့ကတော့ဆီမီနာတော့ရှိတယ်ပေါ့ဗျာဆီမီနာဆိုတာကတော့ post graduate seminar honors class တွေမှာဆီမီနာရှိတယ်ဆီမီနာမှာတော့ဝေဖန်တာပေါ့ဗျာအဲဆီမီနာဆိုတာလဲလူနည်းနည်းလေးပဲ50ယောက်ပဲရှိတာဟုတ်ဗျာ post graduate လောက်ပဲရှိတယ်ကျန်တဲ့ class တွေကတော့ဟိုရှင်းရှင်းပြောရရင်တော့ဟို high school ကျောင်းအကြီးစားလောက်ပဲရှိတာပဲဗျာဒါပေမဲ့ဟိုဆရာပြောတာနာခံပြီးတော့အပြည့်ဘက်မှာတော့လွတ်လပ်တယ်ဗျာအပြည့်ဘက်မှာလွတ်လွတ်လပ်လပ်ရှိတယ်အဲ့ဒါကသူကဟိုကောင်းတာပေါ့ဗျာအပြည့်ဘက်မှာလွတ်လပ်တဲ့အခါကျတော့ဟိုဘာပဲဖြစ်ဖြစ်ဟိုသူ့ရဲ့ဒီ straight jacket မဟုတ်ဘူးပေါ့ဗျာကျောင်းသားတွေကဟိုသူသူရင်ချေးမှုရာ SNR တွေရှိတယ်ဟိုဟောလီမှာရှိတယ်လွတ်လွတ်လပ်လပ်သူ့အတွက်သူသူယုံကြည်တာယုံကြည်နိုင်တယ်ဟိုဘာဝါဒီညာဝါဒီအကုန်ပေါ့ဗျာဟိုကိုယုံကြည်တာယုံကြည်တယ်လွတ်လွတ်လပ်လပ်ရှိတယ် academic freedom ပေါ့ဗျာ
ဟုတ်ကဲ့ဆရာကျွန်တော်တခုဆက်စပ်ပြီးမေးချင်ပါတယ်ဒါလည်းဆရာကျွမ်းကျင်တဲ့ area ဆိုတော့ဂျပန်နိုင်ငံမှာလည်းပဲဂျပန်ပညာရေးကလည်းပဲအထက်ကပြောတာကိုနားခံကြတယ်ဆရာကိုပြန်လှန်ပြီးတော့ဒါမပြောကြဘူးဟော့ပဲရှိတယ်ဟွိုင်းဆိုတာမမေ့ရဘူးဆိုပြီးတော့ပြောရပါတယ်သူတို့ကဒီလိုပညာရေးစနစ်တီးထွားလာပြီးတော့ဘယ်လိုဒီမိုကရေစီဖြစ်နေရသလဲဆရာ
ဂျပန်ကလည်းပဲဟိုဒီမိုကရေစီဆိုတာဂျပန်ကအမေရိကန်ချပေးထားတဲ့ဥစ္စာပဲသူကလည်းသူပေါ်ပေါက်လာတဲ့ဒီမိုကရေစီကဟိုပြိုင်ပြီးတော့ပေါ့ဗျာဒီဂျပန်ပြုပြင်လုပ်တဲ့အခါမှာဒီမိုကရေစီဒီကော်လမ်နဲ့ဒီmilitary column เนี่ยရှင်ပြီးတော့ပေါ်လာတော့ democracy column ကို military column မှာ ਨੇ ရိုက်ချိုးပြလိုက်တာပဲရိုက်ချိုးပြလိုက်တော့ပြန်ပြီးတော့စစ်ပြီးတဲ့အခါမှာပြန်ပြီးတော့အမေရိကန်ပြန်ပြုစုပြုထောင်တော့အမေရိကန်ချပေးထားတဲ့ဂွင်ထဲမှာပဲဂျပန်ရှောက်နေတာပဲဆိုတော့ဒီဂွင်ကနေပြီးတော့သူပြင်တိုင်းနဲ့ဟိုအစင်လာမရှိသေးဘူးပေါ့ဗျာသူပြင်မှုမရှိသေးတော့ဟိုဂျပန်နိုင်ငံရေးသမားတွေမှာလည်းသူတို့ရဲ့အတွေးအခေါ်မှာအများကြီးအကန့်အသတ်တွေရှိဖို့ရတယ်
ကျောစနာရဲ့မြမအရေးတုံးသက်ချက်ကိုနားဆင်ခဲ့ရတာပါရှင်။ခရိုလာမဲ့စနေနေ့ည9:00နာရီတိုက်ရိုက်လေးလိုင်းစီစဉ်မှာဘာအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင
်။ဟုတ်ပါရှင်မြခင်ဗျာ။မြမပြည်ရှေ့ပိုင်းနဲ့မြောက်ပိုင်းဒေသတွေကစည်ရေးတင်းမာမှုတွေဟာရွေးကောက်ပွဲလွန်ကာလအထိတွေ့မြင်နေရပါတယ်။မြချခင်ပေါ်ပေါက်လာဖို့ရှိနေတဲ့အဆိုးအအသည့်လက်ထက်ရောက်ရင်ရောပြည်တွင်းစစ်ငြိမ်းချမ်းရေးမြင်းမြန်ဆန်းဆန်းဖြစ်ပေါ်လာနိုင်ပါမလားဆိုတာလာမယ့်စနေနေ့ညတိုက်ရိုက်လီလိုင်းစီစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလူသူတွေ VOE ရဲ့တယ်လီဖုန်းနံပါတ် 1-232-382-555 လေးကိုဆက်သွယ်နိုင်ကြသလို email လိပ်စာ barmis@voanews.com ကိုလည်းဆွေးနွေးလိုတဲ့အကြောင်းအရာကိုပဲဖြစ်ဖြစ်တယ်လီဖုန်းနံပါတ်ကိုပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရသလို MP3 အသံဖိုင်ကိုလည်းကြိုတင်ပေးပို့ထားလို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့လည်းထပ်မံဖိတ်ခေါ်ပါတယ်ခင်ဗျာ။
VOA ရဲ့တရိုက်လေးလိုင်းစီစဉ်ကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတစ်ပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ VOA ကလည်းပို့ထုံးနေညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့မြန်မာတခွင်ကဏ္ဍအလဲပါ။မြန်မာနိုင်ငံမှာစာပေလွတ်လပ်မှုအတော်လေးပြန်ရှိလာတာနဲ့အတူလက်ရှိလူမှုနိုင်ငံရေးအခြေအနေတွေကိုထင်ဟပ်စေတဲ့တကွက်ကာတွန်းတွေဟာလည်း January Magazine တွေမှာတော်တော်လေးပြန်လည်ပါလာနေပါတယ်။ပြည်သူတွေကြားဖြစ်နေတဲ့အခြေအနေတွေကိုတကွက်ကာတွန်းအဖြစ်ပုံဖော်ပြီးဝေဖန်ထောက်ပြနေတဲ့တကွက်ကာတွန်းတွေအကြောင်းကို VOA ရန်ကုန်သတင်းထောက်ကိုထက်အောင်နဲ့အတူမြန်မာတခွင်အစီအစဉ်ကနေလေ့လာနိုင်ကြပါပြီရှင
်။2012ခုနှစ်အစိုးရရဲ့စာပေစစ်ဆေးရေးဖျက်တောက်ပြီးတဲ့နောက်ပိုင်းတကွက်ကာတွန်းတွေဟာမြန်မာနိုင်ငံစာဆောင်တွေ Channel တွေမှာပြန်လည်ရေးပန်းဆလာခဲ့ပါတယ်။ရင်ကားထက်ဆိုင်ရင်ပွင့်ပွင့်လင်းလင်းရှင်းနိုင်ပြီလို့ဆိုနိုင်ပေမဲ့ဘာသာရေးလူမှုရေးနဲ့ယဉ်ကျေးမှုစတဲ့ပတ်သက်ဆက်နေနေတဲ့အပိုင်းတွေမှာတော့ထိမ့်သိမ့်သိမ့်သိမ့်ရေးသားနေရဆဲဖြစ်တယ်လို့လူငယ်ကတ်တွန်းဆရာကိုကျော်သူရင်ကပြောပါတယ်
အဲကျွန်တော်တို့အရင်ရဆန်တော့လွတ်တဲ့ရေးနိုင်ဘီလိုပြောနိုင်တယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့ဟိုဘယ်လိုကောင်းလဲအဲဆာသာရှစ်အနေနဲ့မရှိတော့ပေမဲ့ကျွန်တော်တို့မှာကျွန်တော်မြန်မာရင်ရေးမှုနဲ့တော့လကောင်းဒါမှမဟုတ်တခြားအကြောင်းချက်လက်တွေရတော့လကောင်းဘာသာရေးလူမျိုးရေးရှုထောင့်မျိုးရတော့လကောင်းကိုဘာသာကိုဆက်ဆန်သာရှစ်လုပ်နေရတဲ့အပိုင်းလေးတွေရှိသုံးမျိုးတကာတကာကြားလို့ရှိရင်လည်းကျွန်တော်တို့ဟိုဘယ်လိုကောင်းလဲအဲကျိုးနဲ့မလမ်းလျှောက်နေရလို့ပဲဘယ်ချက်ချော်ကြမလဲဆိုတော့မသိသေးဘူးလျှောက်တော့လျှောက်ခိုင်းနေတာပေါ့နော်အဲ့လိုပဲပြောလို့ရမှာ
စာပေစစ်စစ်ရေးကနှစ်ပေါင်း90နီးပါးစစ်စစ်ဖြတ်တောက်မှုတွေကြောင့်ကာတွန်းတွေကိုစိတ်ကြိုက်ပုံဖော်ခွင့်မရကြတဲ့ကာတွန်းဆရာတွေဟာအခုနောက်ပိုင်းမှာတော့အုပ်ချုပ်သူအစိုးရကိုအဓိကထားပြီးတော့တည်ရောလာကြပါတယ်။ဆွေဆောင်ရအမှုပညာရှင်ကြီးဦးဝင်းဖေကတော့ကာတွန်းဆရာတွေအနေနဲ့လွတ်လပ်မှုကိုတံပိုးထားပြီးရေးသားပြောဆိုတင်တယ်လို့တိုက်တွန်းပါတယ်
။ကာတွန်းရတဲ့နေရာမှာအကြမ်းမြင့်အဖြစ်နှစ်မျိုးရှိတယ်။တစ်မျိုးကပုဂ္ဂလဒိဋ္ဌံဆိုတဲ့ရေးတယောက်ကဓမ္မဒိဋ္ဌံဆိုပြီးပုဂ္ဂလဒိဋ္ဌံဆိုတော့ဒီကိစ္စတစ်ခုဒီတနေရာဒီပြဿနာတစ်ခုဒီပုံကိုတယောက်အဲ့ဒါနဲ့ပတ်သက်ပြီးတော့ရေးတာရေးတဲ့အခါကျတော့အတုံးဝင်မှုကလည်းကာလဒေသအရာအဲ့ဒီကာလအဲ့ဒီဒေသအဲ့ဒီပုံကိုအဲ့ဒီကိစ္စပြရောဒီကောင်ပြီးရောလေနောက်တစ်ခုကဓမ္မဒိဋ္ဌံဆိုတာနဲ့ရေးတယ်ဓမ္မဒိဋ္ဌံဆိုတာလူတယောက်ကိုပြောချင်တာပဲဒါမှမဟုတ်သူနဲ့အလားတူပြဿနာမျိုးတွေလောကမှာအများကြီးရှိတယ်အများကြီးရှိတော့အဲ့ဒါမျိုးတွေချုံငုံပြီးတော့ပြောရတယ်ပြောလိုက်တဲ့အခါကျတော့ तू ကဒီတကိစ္စတနေရာတရေသတပုတ်ကိုအဲ့ဒါနဲ့မပြီးဘူးသူက timeless ဒီ spaceless ဆိုတာမျိုးဖြစ်လာတယ်ကာလဒေသကျွမ်းကျင်သတ်မှတ်စရာဘာမှမလိုဘူးတော့သူကအလိုလိုသူကဆိုရေးရှိခန်းတော့ပေါ့လေအတိပဲအဲ့တော့ဟိုအကုန်လုံးတောင်းအောင်မဲ့လုပ်နေကြတာတော့မဟုတ်ဘူးသို့တော်လေဘာဖြစ်သွားတော့ဆိုတော့တချို့ဟာတွေကလေငစိမ့်နဲ့ဆဲတယ်လို့ဝေဘာဝင်ပေးလိုက်တယ်ရေးခွင့်ပေးလိုက်တယ်သောခွင့်ပေးလိုက်တယ်ဆိုတော့ငစိမ့်လေဆဲသလိုဖြစ်သွားမှသိကြောက်တာဖြစ်သွားလို့ရှိရင်ဒါခုနကတော့သိခါမရှိဘူးသိခါမရှိရင်ဩဇာမရှိဘူ
းကတ်တွန်းတွေကိုပုံဖော်တဲ့အခါမှာဝေဘန်ခံရသူအတွက်ခံတာအောင်အပြုသဘောနဲ့ထောက်ပြဝေဘန်သင့်တယ်လို့ကတ်တွန်းဆရာတွေကပြောဆိုကြပါတယ
်ကတ်တွန်းဆိုတာငါ့ဘက်ဆိုပြောကြတဲ့အကြောင်းအရာအပြောခံရတဲ့လူကလည်းခံနိုင်ရမယ်ဟိုသူငါ့ကိုထောက်ပြပါလားဆိုတော့ဟိုရုတ်တရက်ကြီးဟိုစိတ်ဆိုးပြီးဒေါသဖြစ်သွားတာမျိုးတစ်ကတ်တွန်းနဲ့ပြောတဲ့အချိန်ကြတယ်ကတ်တွန်းဆရာရဲ့တင်ပြပုံတင်ပြနေပုံမူတည်ပြီးသူကဟိုစိတ်ဆိုးရအခက်ရေရအခက်ဒေါသထွက်ရအခက်ဒီလိုမျိုးလေးတွေကကတ်တွန်းမှာနည်းနည်းတော့ဟိုအရေးသွေးခေါ်ပါဟမ်ဒါလေးတွေဆိုတော့
အပြောင်းလဲကာလမှာကတ်တွန်းဆရာတွေအများပြပေါ်ပေါက်လာခဲ့တယ်လို့အများစုကတော့အစိုးရကိုအဓိကထားပြီးဝေဖန်သေးရောကြားတဲ့နိုင်ငံရေးတကွက်ကာတွန်းတွေများလာတဲ့အတွက်တချို့ကလည်းဝေဖန်ကြပါတယ်။အဲ့ဒါနဲ့ပတ်သက်လို့ကတ်တွန်းချစ်ပရိသတ်ဦးရဲ့အမြင်က
နိုင်ငံရေးပြောင်းလဲနေတဲ့အချိန်ဖြစ်နေတာဟုတ်။အပြောင်းလဲကာလမှာရောက်နေတာဖြစ်တဲ့အတွက်ဒါကိုသေရောကြတာလောင်ပြောင်းကြတာသဘာဝကြတယ်လို့ထင်တယ်။တိုးတော်လည်းဟုတ်တော့ဟုတ်တယ်။ဒီနိုင်ငံရေးဆိုတဲ့ဒီ box ပေါ့ဒီအထက်ကနေထွက်ပြီးတော့အခြားသောကိစ္စတွေရှိမယ်သဘောပေါက်မှန်းခြင်းနဲ့ပတ်သက်တဲ့ကိစ္စတွေရှိမယ်လူမျိုးရေးဆိုင်ရာစီးပွားရေးဆိုင်ရာကိစ္စတွေလည်းရှိမယ်အဲ့ဒါတွေကိုလည်းပို့ပြီးတော့ဟိုထောက်ပြတာရေးသားတာတွေလှုပ်လာကြမယ်ဆိုတော့လည်းကောင်းမယ်လို့တွေးမိပါတယ
်အကွက်ကတွန်းနေပေါ်ပေါ်တိတိပေါ်ထွက်လာခဲ့လို့လူတို့ရဲ့စိတ်ဝင်စားမှုဟာလည်းအထွတ်ထိပ်ကိုရောက်နေရပါ
ဒီ2012နောက်ပိုင်းမှာစပီစီစီရေးကမူဝါဒပြောင်းလိုက်တဲ့အချိန်မှာလူငယ်ကတ်တွန်းသမားတွေအများကြီးပေါ်လာတယ်တကွက်ကတ်တွန်းတွေကိုတော်တော်လေးလွတ်လွတ်လပ်လပ်ဖတ်ကြည့်ရတာဆိုတော့အခုဆိုရင်ဟိုသတင်းစာ channel ဝေဖတ်ကြတဲ့လူတွေကြားထဲမှာကျွန်တော်ထင်တယ်ကျွန်တော်ကိုယ်တိုင်လည်းပါတယ်သတင်းစာ channel ဝေပြီးသွားပြီဆိုရင်ကတ်တွန်းကိုအရင်ဖတ်ပြီးမှအခြားဆောင်မားတွေကိုဖတ်လို့ရှိတယ်ဆိုတော့ကတ်တွန်းရဲ့ဩဇာအာဏာကအခုတော်တော်လေးကိုကြီးမားလာတယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ဟိုအခုသတင်းစာတွေ channel တွေအများကြီးထွက်လာတဲ့အချိန်မှာလူတော်တော်များများဘယ်သူပဲသွားကြည့်ကြည့်သတင်းစာဒီစာဖတ်ပရိသတ်ပေါ့ channel တပုတ်တောက်ကိုလမ်းလိုက်တယ်သတင်းစာတောက်လမ်းလိုက်တယ်ဆိုတာအဲ့ဒီလူကဘာအရင်ကြည့်လဲဆိုတော့ကတ်တွန်းကတ်တွန်းနေအရင်ရှာဒါမျိုးကြားဘူးလေကတ်တွန်းဆရာမဟုတ်ဘူးကတ်တွန်းဒီစာဖတ်ပရိသတ်ထဲမှာပဲကတ်တွန်းဆရာရဲ့တင်ပြပုံတင်ပြနည်းလေးတွေသဘောကျသွားကြည့်လို့အဲ့ကတ်တွန်းတွေလိုက်စုပြီးတော့လိုက်ပြီးစုဆောင်ပြီးသူဟိုမှာနောက်ဘက်ဆုံးဒါသူကနေတခါပြန်တင်ပြတဲ့ဟာမျိုးလေကြားဘူးလေနော်အဲ့လိုအဲ့တန်းနဲ့မှလည်းကတ်တွန်းတွေသူကြိုက်တဲ့ကတ်တွန်းလေးတွေဟိုဆိုတော့ဘယ်ဆိုစိတ်ဝင်စားရတယ်ကတ်တွန်းကိုစိတ်ဝင်စားရတယ်ဆိုကြတဲ့လူတွေကအကုန်လုံးသိကြရပေါ့နော်သူပြောတဲ့အကြောင်းအရာနဲ့ပတ်သက်ပြီးလူတို့ကလည်းဘာအောင်စောင့်နေလဲဆိုတော့ဒီနိုင်ငံဆော့ဆော့အလွဲတွေ မသိတဲ့လူသူမသိသေးတဲ့အလွဲတွေတော့ကတွန်းစရာတွေကပေါ်ပြတယ
်ပါလဲဆရာကျွန်တော်အရင်ပြောရတော့လူသူကအဲစိတ်ဝင်စားတယ်ဆိုတာသူတို့ပြောကျင်တဲ့စကားတွေကိုကျွန်တော်တို့ကကိုးစားပြီးတော့အယုံကလေးနဲ့ပြောပေးနေတယ်လို့ပဲလေအဲ့တော့လူသူကသဘောကျပါတယ်အဲတောင်းတဲ့တောင်းကတွန်းစရာတောင်းစရာကို presentation ကိုအတူမျိုးသူတို့ရဲ့ခံစားမှုလည်းသူတို့ရဲ့ပြောကျင်တဲ့ point ကိုသူတို့ပြောကျင်တဲ့အတိုင်းခံစားတဲ့ကြောင့်ရင်ပတ်တဲ့နည်းရဲ့အတွက်ကြောင့်လူသူကတော့သဘောကျပါတယ်လို့ကျွန်တော်ထင်ပါတယ်
တကွက်ကလည်းဟာအရင်ကထက်ပိုပြီးတဝင်လှုပ်ရှားလွတ်လပ်လာပြီမလို့အင်းဒီချင်းနိုင်ငံတွေနဲ့ရှင်ရင်တော့အားနည်းမှုတွေရှိနေတယ်လို့ကိုကျော်သူရင်ကဖွင့်ဟပါတယ
်။အဲအင်းဒီချင်းနိုင်ငံတွေနဲ့နိုင်ရှင်တော့ကျွန်တော်တို့ရဲ့ဖန်တီးမှုပေါ့ creativity ကတော့မောက်ကြတယ်လို့ကျွန်တော်မထင်ဘူး။နောက်တစ်ခုကအဲကျွန်တော်တို့ဟာပေါ့လက်ရပေါ့တင်ပြမှု presentation ပိုင်းမှာလည်းမောက်ကြနေတယ်လို့တော့မထင်ဘူး။သို့သော်ပြောလို့ပေါ့ဒီတက်တဲ့ပူလို့လွတ်လပ်လက်ရှိမယ်ဆိုလို့ရှိရင်နောက်ကျွန်တော်တို့ဘက်ကကတ်တုန်းစရာတွေဘက်ကလည်းခံဟိုခံပြောခေါ်မလဲသူတို့ပို့ပြီးတော့ဒီကခံစားခွင့်ရှိလာနိုင်မယ်ဒီနေ့အဲဟိုဆပ်ပတ်ပိတ်တက်ကလည်းပို့ပြီးတော့သူတို့လည်းအဲဟိုရွေးချယ်ဖက်ရှုနိုင်မယ်နေသားရောက်လာတော့ဒီထက်ပို့ပြီးတော့ကောင်းလာမယ်လို့ထင်ပါတယ်ကျွန်တော်တို့ဘက်ကတော့ကတ်တုန်းစရာတွေဘက်ကသူတို့ကပြောတယ် creativity နဲ့ဖန်တီးမှုပိုင်းမှာတော့အောက်မကျပါဘူး
တိုင်းပြည်တစ်ပြည်ရဲ့လိုအပ်ချက်တွေဝေဖန်မှုတွေကိုပြည်သူတွေကိုစားအမှုပညာနဲ့ပုံဖော်ရေးသားကြတယ်လို့တချို့ကလည်းတကွက်ကတ်တုန်းတွေရဲ့အကြောင်းကိုချီးကျူးထောက်ပံ့ပြကြပါတယ်အခုနောက်ပိုင်းစာဆောင်တွေ channel တွေမှာပို့ပြီးနေရာယူလာတဲ့အတွက်တချို့ကလည်းတကွက်ကတ်တုန်တွေရဲ့ຫນွေဥကိုရောက်လာပြီလို့ပြောဆိုကြပါတယ်။ဒါပေမဲ့လည်းလွန်ခဲ့တဲ့နှစ်ပေါင်း60ကျော်ကလေးကရှင်သန်လာတဲ့ဒီကတ်တုန်တွေကိုပို့ပြီးပြောင်မြောက်တဲ့အည်သွေးတွေနဲ့တစ်လွန်တဲ့အမှုပညာဖန်တီးမှုတွေကိုဒီထက်ပိုခံစားနိုင်မှုလူတို့ကမျှော်လင့်ဆောင်စားနေကြပါတယ်ခင်ဗျာ။
မြန်မာတခွင်အစီအစဉ်ကိုထုတ်လွှင့်ပေးခဲ့တော့ပါရှင် VOA American အသံကနေဖို့ထိုးနေညဖက်အသံလွှင့်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတရက်အသံလွှင့်ပေးနေတာပါမနေ့ပြန်ကြာရပရင်းနေ့မနေ့ပိုင်းအစီအစဉ်မှာတော့အခုညပိုင်းမှာနားဆင်ခဲ့ရတဲ့အစီအစဉ်တွေကိုပြန်လည်နားဆင်ကြရမှာပါလိုင်းတိုမီတာ30 40 48 50တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်ခုထုတ်လွှင့်ပေးနေတဲ့စီစဉ်တွေကြာခင်ပြီးဆုံးတော့မှာပါ။ကြန့်ရှိနေတဲ့အချိန်အတွင်းသတင်းချင်းချုပ်ကိုကုကြကြော်သိန်းကပြောပြပေးပါအောင်ရှင
်။ပြည်ထောင်နိုင်ငံဟာ IS အစွန်ရောက်အဖွဲ့ရဲ့အကြမ်းဖက်ဝါဒနဲ့ဆစ်ဖြစ်နေပြီးစစ်သွေးကြွတွေကိုပိတ်မထားနိုင်ရည်ကြီးမားတဲ့ညွန်ပေါင်းအဖွဲ့တခုတိစောက်ချင်တယ်လို့ပြည်နှစ်သမရာဖရွန်ဆော့အော်လန်ကပြောလိုက်ပါတယ်။ပါရီမြို့တော်ကစန်တနီစင်ကြေဘုံအရက်ကိုရဲတပ်ဖွဲ့က9နာရီကြာစီးနင်းဝင်ရောက်ရှာဖွေပြီးသိမ်းမိကြခင်မှာပဲပြည်နှစ်သမရာကအဲ့လိုပြောတာပါ။ဒီဖြစ်စဉ်တွင်လူ၂ယောက်သေဆုံး၇ယောက်ကိုဖမ်းဆီးလိုက်ပြီးတော့တောက်ကြနေညတိုက်ခိုက်မှုကိုအဓိကကြိုးကန်စီစဉ်ခဲ့သူလို့တန်တရားရှိထားသူဟာသေဆုံးသူတွေထဲမှာပါမပါဆိုတာတာဝန်ရှိသူတွေကစစ်ဆေးနေတယ်လို့အခုထုတ်လွှင့်နေတဲ့ရုံးမြင့်တညာသတင်းတွေမှာတွေ့နေရပါတယ်။ရုရှားကစီးရီးယားနိုင်ငံမှာစစ်ရေးဆောင်ရွက်ချက်တွေကိုပြောင်းလဲပြီးစီးရီးယားသမ္မတဘာရှားလ်အာဆတ်ကိုအထောက်ပံ့ပေးမယ်စားအစွန်းရောက် IS အဖွဲ့ကိုပို့ပြီးတော့အားစိုက်တိုက်ခိုက်ရင်အမေရိကန်ဘက်ကကြိုးဆိုထောက်ခံမယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကဒီကနေ့မှပဲပြောလိုက်ပါတယ်။IS အဖွဲ့ကိုအဓိကချိန်ချောမှုတစ်ခုအဖြစ်အမေရိကန်သမ္မတဥပမာကတမုတ်ပြီးပြီးခဲ့တဲ့လအတွင်းအီဂျစ်နိုင်ငံမှာရုရှားခီးသည်တင်ကျဲလေရင်ပြစ်ကြတာကြောင့်ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ရွေးချက်ကိုပြောင်းလဲသွားစေနိုင်တယ်လို့လည်းအမေရိကန်သမ္မတကပြောပါတယ်။ဖိလစ်ပိုင်အပါအဝင်နိုင်ငံ၆နိုင်ငံအကြားမှပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အရေးတင်းမာမှုတွေဖြစ်လျော့နိုင်ဖို့အတွက်အလေးထားဆောင်ရွက်ကြဖို့အမေရိကန်သမ္မတဥပမာကတိုက်တွန်းပါတယ်။ဖိလစ်ပိုင်နိုင်ငံရဲ့မြို့တော်မနီလာမှာကျင်းပနေတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးအစည်းအဝေးတွင်ဖိလစ်ပိုင်သမ္မတဘန်နစ်နိုအာဂွီနိုနဲ့တည်ထောင်တွေ့ဆုံချိန်တွင်အမေရိကန်သမ္မတကဒေသတွင်းနဲ့အမေရိကန်မှာပါပိုးပြီးတော့တတိထားလာနေကြရတဲ့တရုတ်နိုင်ငံရဲ့လှုပ်ရှားမှုတွေကိုအဓိကအာရုံစိုက်ပြီးတော့ပြောဆိုခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာကျင်းပနေတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးအစည်းအဝေးကိုကမ္ဘာကောင်းဆောင်တွေစုဝေးတက်ရောက်နေကြချိန်မှာပဲအဲ့ဒီအစည်းအဝေးကိုကန့်ကွက်သူတွေကလည်းမနီလာမြို့တော်မှာဒီကနေ့ဆန္ဒပြကြပါတယ်။APEC ဝေဟာချမ်းသာကြွယ်ဝတဲ့နိုင်ငံတွေကသူတို့ရဲ့ကျူးစီပေါ့ကိုကာကွယ်ဖို့အဓိကဆောင်ရွက်တဲ့အစည်းအဝေးဖြစ်ပြီးပြည်သူလူထုရဲ့အခွင့်အရေးကိုတော့အကောက်အကံမပေးဘူးလို့ဆိုပြီးအဲ့ဒီအစည်းအဝေးကိုဖျက်သိမ်းဖို့ဆန္ဒပြသူတွေကကန့်ကွက်နေကြတာပါဆန္ဒပြသူတွေရဲ့အနီးမှာတော့လုံခြုံရေးနဲ့ရဲတပ်ဖွဲ့ဝင်အများအပြားဆုံးချက်ခဲ့ပါတယ် APEC ဝေတယောက်လာတဲ့ကမ္ဘာကောင်းဆောင်တွေရဲ့လုံခြုံရေးကိုအကောက်အကံပေးဖို့ဖိလစ်ပိုင်စစ်သားနဲ့ရဲတပ်ဖွဲ့ဝင်3000ကျော်ဖြန့်ကျက်ချတာပါတယ်ကုလသမဂ္ဂတွေ့မှုချုပ်ဘန်ကီမွန်ဟာနောက်သတင်းပတ်မှာမြောက်ကိုရီးယားကိုသွားမှာမဟုတ်ဘူးလို့ကုလသမဂ္ဂကပြောလိုက်ပါတယ်မစ္စတာဘန်မြောက်ကိုရီးယားကိုသွားမယ်လို့သတင်းမီဒီယာတွေမှာပြောဆိုနေကြတာတွေရှိနေပေမဲ့ကုလသမဂ္ဂဘက်ကတော့ညှင်းလိုက်တာပါကုလသမဂ္ဂကြီးကဲဟာရှေ့သတင်းပတ်တွင်ရဲအများစုကနယူးယောက်မှာရှိနေမှာဖြစ်ပြီးအဲဒီနောက်ဒနာတဟာယာထိပ်သီးစည်းဝေးတက်ဖို့မော်လ်တာနိုင်ငံကိုသွားမယ်လို့ကုလသမဂ္ဂပြောခွင့်ရတူရဲ့ဒီကနေ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်ခင်ဗျာ
သတင်းချင်းချက်ကိုကိုကျော်ကျော်သိန်းကပြောပြပေးခဲ့တာပါရှင်ဒီညအတွက်စီစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့ရှောက်ချန်း ရှောက်ကန်းချန်ဖြစ်ပါတယ် VOA America အသံစနေနေ့မနက်ဖြန်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိလိုင်းဒိုမီတာ24 kHz 1.3 လိုင်းဒိုမီတာ32 kHz 939နဲ့လိုင်းဒိုမီတာ40 kHz 9430တို့ကနေဖန်ယူနာဆင်နိုင်ပါတယ် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လန်းပါစေရှင်ကျမနန်းလောပါ
This program has come to you from the Voice of America, Washington.